Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ခီထိုက်ပါ
ကျွန်မကတော့ဆုမြတ်မှုပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာပိုယဟမ်မင်းကြီးရဲ့တရားပွဲကိုလူပေါင်း6တန်းလောက်လာရောက်ခဲ့ပါတယ်အီရတ်နိုင်ငံမှာတော့9လလောက်ကြာအောင်ဖမ်းဆီးထားတဲ့ယာဇီဒီ200ထက်မနည်းကိုအစ္စလာမစ္စတိတ်စစ်သွေးကြွတွေကပြန်လွှတ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့နောက်ဆုံးသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီအပိုင်းအတွင်းမှာပြန်လည်စတင်တော့မယ်လွှတ်တော်စည်းဝေးပွဲတွေမှာဘာတွေဆွေးနွေးကြမလဲဆိုတာကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာပ
ါဒီဖွဲ့စည်းပုံချေကဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ့နော်အဲ့ဒီအပေါ်မှာဆွေးနွေးဖို့ပုံများပါတယ်အဲ့အရာပြီးပါကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်များရဲ့အဆောင်ရောင်ဆိုင်ရာဥပဒေနဲ့ပတ်သက်လို့လေနော်သမ္မတကြီးရဲ့ကြံကြချက်အခုရှင်းနေပါပြီ
လွတ်တော်မှတအုပ်ဖြစ်တဲ့ဒေါက်တာအေးမောင်ပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်တက်ကြီးစကားတို့နဲ့အတူတော်ရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ရဲက reserve ကွင်းထဲမှာမိုးရေကြွားနေတဲ့ကြားမှာပဲတန်းနဲ့ချီတဲ့ Roman Catholic ဘာသာဝင်တွေဟာပိုယဟမင်းကြီး Francis ဦးဆောင်တဲ့ဝိပုစုတောင်းပွဲကိုလာရောက်ခဲ့ကြပါတယ်။ပိုယဟမင်းကြီးရဲ့ရင်တန်းဖြတ်သွားတာကိုစောင့်ကြည့်နေကြသူတွေရောဝိပုပွဲကိုလာကြသူပေါင်းဖိလစ်ပိုင်လူမျိုးတွေအပြင်တခြားနိုင်ငံကပါ6တန်းလောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။စီရဲမွဲတင်မှုတွေအာဂတိလိုက်စားမှုတွေလျှစ်လျူရှုမှုတွေဆက်လက်ဖြစ်နေစေမဲ့လူမှုအဖွဲ့အစည်းကိုစန့်ကျင်ကြဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးကြဖို့ဖိလစ်ပိုင်လူမျိုးတွေကိုပိုယဟမင်းကြီးကတရားပွဲမှာတိုက်တွန်းသွားပါတယ်။ဖိလစ်ပိုင်သမ္မတဘန်နစ်နိုအကီနိုနဲ့တောက်ချနေတဲ့ကတွေ့ဆုံစဉ်ကလည်းအလားတူအာဂတိလိုက်စားမှုတွေလူမှုရေးမညီမျှမှုတွေကိုတိုက်ဖြတ်ကြဖို့အတွက်ပိုယဟမင်းကြီးကပြောကြားခဲ့ပါတယ်။စနေနေ့ကတော့ဟာယာမုန်တိုင်းတံအကြီးအကျယ်ခံထားရတဲ့တက်ကလိုဘန်မြို့စီကိုပိုယဟမင်းကြီးသွားရောက်နှစ်သိမ့်အားပေးခဲ့ပါတယ်။မုန်တိုင်းရှိတဲ့အတွက်သူ့ရဲ့ခရီးစဉ်ကိုဆော့ပြီးတော့အဆုံးသတ်ခဲ့ရပါတယ်။ကက်သလစ်ဘာသာဝင်သန်းပေါင်း80လောက်ရှိတဲ့ဖိလစ်ပိုင်နိုင်ငံစီကို1995ခုနှစ်တုန်းကပိုယဟမင်းကြီးဂျွန်ဘောလာရောက်ခဲ့ဘူးပြီးတော့အခုတခါဟောက်ခါဒုတိယမြောက်ပိုယဟမင်းကြီးတပါလာရောက်မှုဖြစ်ပါတယ်။ပိုယဟမင်းကြီး Francis Roman Catholic အသင်းတော်ကိုဦးဆောင်ခဲ့ပြီးတဲ့နောက်မှာစီးရဲသားတွေလူမှုအတိုင်းအဝိုင်းပြင်ပရောက်နေသူတွေကိုအလေးထားရဲဆိုတာကိုပြသတဲ့အနေနဲ့ခရီးတွေထွက်ခဲ့ပြီးတော့အခုအာရှကိုလာရောက်မှုဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်ရှင်။
မူရစီဝါမောင်ကိုကုန်းကမှုနဲ့ပတ်သက်ပြီးနိုင်ငံသား9ယောက်နဲ့အင်ဒိုနီးရှားနိုင်ငံသား1ယောက်အပါအဝင်လူ6ယောက်ကိုအင်ဒိုနီးရှားနိုင်ငံကတည်တံချမှတ်တဲ့အမှုမှာဘရာဇီးလ်နဲ့နယ်သာလန်နိုင်ငံတွေရဲ့သနားခံစာကိုလစ်လျူရှုခဲ့တယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာဘရာဇီးလ်နဲ့နယ်သာလန်သံအမှတ်တွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်ပြီးခေါ်ယူခဲ့ပါတယ်ဒီလူ6ယောက်ကိုအင်ဒိုနီးရှားနိုင်ငံဂျာဗာအလယ်ပိုင်းဒေသမှာတနင်္ဂနွေနေ့မနေ့လင်းအားကြီးမတိုင်ခင်မှာတနက်နေ့ပြစ်ခတ်အဆုံးစီရင်ခဲ့တယ်လို့ရှင်းနေကြုံယုံကပြောဆိုပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့မူရစ်ဆေးမောင်ခိုရောင်းဝယ်သုံးဆွဲသူအားလုံးနဲ့ဘယ်လိုညှိနှိုင်းမှုမျိုးမှလုပ်မှာမဟုတ်ဘူးဆိုတာကိုပြတယ်လို့ရဖြစ်တယ်လို့အင်ဒိုနီးရှားရှင်းနေကြုံကပြောဆိုပါတယ်။ဒီတည်တံပေးမှုကလူသားရဲ့ဂုဏ်သိက္ခာနဲ့ဖြစ်တည်မှုကိုညှင်းပယ်တဲ့လက်မခံနိုင်စရာပြစ်ဒဏ်ဖြစ်တယ်လို့ Dutch နိုင်ငံရေးဝန်ကြီး Bart Koender ကပြောဆိုပါတယ်။ကုလသေးတံပေးလိုက်တာဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်မှုရှိလိမ့်မယ်လို့ဘရာဇီးလ်အစိုးရရဲ့ကြေညာချက်မှာဖော်ပြပါတယ်။ဘရာဇီးလ်နဲ့နယ်သာလန်နိုင်ငံသားတွေနဲ့အတူမာလာဝီ၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်နိုင်ငံသားတွေကိုလည်းပြစ်ခတ်သေတံပေးခဲ့ပါတယ်။အောက်တိုဘာလကတာဝန်စထမ်းဆောင်ခဲ့တဲ့သမ္မတဂျိုကိုဝီဒိုဒိုကမူရစ်ဆေးမှောင်ခိုးရောင်းချမှုတွေကိုပြက်ပြက်သားသားကင်တွယ်နှိမ်နှင်းနေဆိုတဲ့သဘောထားကိုပြတဲ့အနေနဲ့မူရစ်မှောင်ခိုးမှုအတွက်အသနာခံစာတွေကိုပေးချခဲ့တာဖြစ်ပါတယ
်။အီရတ်နိုင်ငံမှာ9လကြာအောင်ဖမ်းဆီးထားတဲ့ယာဇီဒီ200ထက်မနည်းကိုအစ္စလာမစ္စတိတ်စစ်သွေးကြွတွေကပြန်လွှတ်ပေးခဲ့ပါတယ်။စနေနေ့ကပြန်လွှတ်လာသူအလုံးနီးပါးဟာအသက်အရွယ်ကြီးရနေကြသူတွေ၊မကျန်းမာသူတွေနဲ့ကလေးငယ်တချို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖမ်းဆီးသွားတဲ့ယာဇီဒီတွေကိုမိုဆိုးမြို့စီကိုခေါ်ဆောင်သွားပြီးတော့အခုလဲမိုဆိုးမြို့ကနေပဲပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ပြန်လွှတ်လာကြတဲ့သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကဒီအစ္စလာမစ္စတိတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ထောင်ထဲချီတဲ့ယာဇီဒီတွေဟာစင်ဂျာတောင်ပေါ်မှာထွက်ပြေးပုန်းခိုခဲ့ကြရပါတယ်။ အီရက်နိုင်ငံတွေကဒေသတော်တော်များများကိုဝေရောက်သိမ်းပိုက်တဲ့ Islamic State စစ်သွေးကြွတွေဟာယာစီဒီအမျိုးသားတွေကိုပစ်သတ်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုဖမ်းဆီးကျွနေအဖြစ်ရောက်ချတာတွေလှုပ်ခဲ့ပါတယ်ရှင်
။လနဲ့ချီကြာနေတဲ့ခွဲထွေရေးသမားတွေတင်ထားတဲ့ Donetsk လေးစိတ်တိုက်ပွဲမှာယူကရိန်းနိုင်ငံအရှေ့ပိုင်းမှာအစိုးရစစ်တပ်နဲ့ရုရှားထောက်ခံသူတပုံတပ်တွေကြားဒီကနေ့တနင်္လာနေ့မှာတိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပြီးအစိုးရတပ်ဖက်ကစစ်သား၄ယောက်သေဆုံးခဲ့ပါတယ်။မကြသေးခင်ရက်ပိုင်းကအကြမ်းဖက်မှုတွေထပ်ဖြစ်ခဲ့တဲ့ရုရှားနေဆက်နာကအချက်ချကြတဲ့ Donetsk လေးစိတ်ကိုစစ်ကူတပ်တွေအ мян လွှတ်ပေးခဲ့ရပြီးတောက်ကြနေကလည်းအစိုးရတပ်ကစစ်သား6ယောက်သေဆုံးပြီး18ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရသူ Andriy Lashenko ကပြောပါတယ်။အရှေ့ပိုင်းဒေသကရုရှားစကားပြောသူတွေကယူကရိန်းအစိုးရတပ်တွေကိုစန့်ကျင်ခဲ့တဲ့ပြပခန့်နဲ့တိုက်ပွဲတွေပြီးခဲ့တဲ့ April လလောက်ကလေးကစခဲ့တာဖြစ်ပါတယ်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မင်းကလေးလေးညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Belgium နိုင်ငံမှာကျန်းဖက်တိုက်ခိုက်ခံရနိုင်ခြင်းများတဲ့နေရာတွေ၊ဂျူးလူမျိုးတွေနေထိုင်ကြတဲ့ရပ်ကွက်တွေမှာစစ်တပ်ကလုံခြုံရေးဆက်ယူထားပါတယ်။အကျန်းဖက်မှုတံပြန်ရေးစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရဲတွေကိုပစ်မှတ်ထားတိုက်ခိုက်နိုင်ခြင်းရှိနေတယ်လို့ Belgium တာဝန်ရှိသူတွေကယုံကြည်ထားပါတယ်။ Greece နိုင်ငံမှာတော့စနေနေ့ကမတင်ကားသူ၄ယောက်ကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲကတစ်ယောက်ဟာ Belgium နိုင်ငံမှာရဲအရာရှိတွေကိုတပ်ဖို့စီစဉ်နေတဲ့ဂျီဟတ်ဆဲလ်ခေါင်းဆောင်ဖြစ်တယ်လို့မတင်ကားသူဖြစ်ပါတယ်ဒါပေမဲ့ဘယ်လ်ဂျီယံနိုင်ငံမှာစုံစမ်းစစ်ဆေးမှုတွေအရကြံစည်မှုတွေနဲ့ပတ်သက်ဆက်နွယ်မှုရှိတာမတွေ့ရဘူးလို့ဘယ်လ်ဂျီယံအစိုးရရှင်းနေတွေကပြောပါတယ်ပြင်သစ်နိုင်ငံမှာတော့ဒီအစ္စလာမ်အစွန်းရောက်တနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်18ယောက်သေဆုံးခဲ့ပြီးမှဥရောပနိုင်ငံတွေမှာဂျီဟတ်ဘာသာရေးတိုက်ပွဲဆင်နွှဲနေသူတွေရဲ့တိုက်ခိုက်နိုင်ခြင်းများနေတယ်ဆိုတော့စိုးရိမ်မှုတွေဟာလည်းပို့ပြီးတော့ထွက်ပေါ်နေပါတယ်အနောက်ဥရောပနိုင်ငံတွေမှာလည်းလုံခြုံရေးသတိအနေအထားနဲ့ရှိနေကြပါတယ်ရှင်
အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိန်ရဲ့ပြင်သစ်ကိုဆက်သွယ်ထားတဲ့ရေအောက်ဥမင်လှိုင်ကောင်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းကပြန်ဖွင့်ခဲ့ပါတယ်။စနေနေ့မနေ့ပိုင်းကထရက်ကားတစ်စင်းမီးလောင်ရာကထွက်တဲ့မီးခိုးတွေကြောင့်ယူရိုတာနယ်ထဲမှာကားနဲ့မီးထားအသွားလာတွေကိုရပ်ထားခဲ့ရပြီးခုမနေ့စောစောပိုင်းမှာပြန်ဖွင့်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လှိုင်ကောင်းတစ်ခုတည်းကိုပဲပြန်ဖွင့်မှာဖြစ်တဲ့အတွက်ခီးသည်တွေနေနဲ့နိုင်ဘက်ကနေတနားရီထိနှောက်နှေးကြန့်ကြာမှုတွေရှိနိုင်တယ်လို့ Eurostar Internet စာမျက်နှာမှာသတိပေးထားပါတယ်။ယူရိုတာနယ်ရဲ့ပြင်သစ်နိုင်ငံဘက်အချမ်းလှိုင်ကောင်းအဆုံးနာမှာထရက်ကားတစ်စင်းမီးလောင်ခဲ့ပြီးမီးခိုးတွေထွက်လာခဲ့တာလို့ရဲကပြောပါတယ်။ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မီးခိုးငွေတွေရှိတဲ့မြောက်ဥမင်လှိုင်ကောင်းကိုဒီကနေ့ပိတ်ထားမှာဖြစ်တယ်လို့ Eurostar Internet စာမျက်နှာသတင်းကဖော်ပြပါတယ်။ London, Paris, Brussels မြို့တွေကြားခီးသည်တွေမီးထားပြီးပြီးဆွဲနေတဲ့ Eurostar ရဲ့အဆိုအရစနေနေ့ကမီးထားခီးစဉ်26ခုကိုဖျက်ခဲ့ပြီးခီးသည်12,000လောက်တက်ရောက်မှုရှိခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာလူလတ်တန်းစားတွေပို့ပြီးတော့အဆင်ပြေလာအောင်အချမ်းသာဆုံးအမေရိကန်တွေအကြီးဆုံးဗန္ဓာရေးလုပ်ငန်းကြီးတွေစီကနေအခွန်တိုးကောက်ချင်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောပါရယ်။ကပတဟီလွှတ်တော်အစဦးမှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတဥဘားမားအင်ကာနေကြရင်ပြောကြမယ့်အကြောင်းအရာတချို့ကိုအင်ယူရောကကြိုတင်အသိပေးထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်မှာအကြမ်းမြင့်ချပြထားတဲ့အဆိုပြုချက်ထဲမှာချမ်းသာကြွယ်ဝသူတွေအနေနဲ့ဝင်ငွေနဲ့အညီပေးတဲ့လောက်အခွန်ဆောင်တာမျိုးဖြစ်စေချင်တယ်လို့သမ္မတဥဘားမားကပြောပါရယ်။ငွေတွေကိုအစိုးရအဖွဲ့အစည်းတစ်ခုခုအတွက်ဒါမှမဟုတ်တဦးတယောက်အတွက် trust fund အနေနဲ့မြှုပ်နှံစုထားပြီးတော့အစိုးရကိုအခွန်မဆောင်ရအောင်လုပ်နေတာမျိုးတွေကြောင့်နှစ်စဉ်ဒေါ်လာဘီလီယံယာနဲ့ချီအခွန်လွတ်နေပြီးတော့အစိုးရဘဏ္ဍာရေးဆုံးရှုံးမှုတွေရှိနေတယ်လို့သမ္မတဥဘားမားကပြောပါရရှင
်။ကျူဘာနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံရဲ့တန်တမန်သုံးရတာခီးစဉ်ဒုတိယမြောက်နေ့အဖြစ်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကုလသမဂ္ဂအဖွဲ့တစ်ဖွဲ့ရောက်နေပါတယ်။ပြီးခဲ့တဲ့လကအမေရိကန်နဲ့ကျူဘာနှစ်နိုင်ငံပုံမှန်ပြန်ဆက်ဆံရေးလုပ်မယ်ဆိုတဲ့သမ္မတဥဘားမားရဲ့ကြေညာချက်အပြီးအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့စနေနေ့ကကျူဘာကိုရောက်လာခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်6ယောက်ပါတဲ့ဒီမိုကရက်တစ်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နိုင်မယ့်အခွင့်အရေးတွေကိုရှာမှာဖြစ်ပေမဲ့ အမေရိကန်ကျူးဘားတဲ့နိုင်ငံသားကြီးမားတဲ့ကွာခြားချက်တွေကိုလည်းကောင်းကောင်းနားလည်ပါလေလို့ပြောဆိုပါလေပြီးခဲ့တဲ့တောက်ချာနေ့ကကျူးဘားပေါ်ထားခဲ့တဲ့ကုန်သွယ်ရေးနဲ့ခီးသွားရေးပိတ်ဆို့တန်းခတ်မှုတွေကိုသမ္မတဥပမာဖွဲ့အစိုးရဖွဲ့ကစဖြေလျှော့ပေးခဲ့ပြီးဆယ်စုနှစ်ကြာနှစ်နိုင်ငံသားကုန်သွယ်ရေးပိတ်ဆို့မှုအတွက် trade embargo ကိုအဆုံးသတ်ဖို့တော့ Congress လွှတ်တော်ရဲ့အဆုံးဖြတ်ချက်လိုအပ်နေစေဖြစ်ပါလေ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မှာဒီအသေးခံကားဘုံးခွဲတိုက်ခိုက်မှုကြောင့်အာဖဂန်လုံခြုံရေးတာဝန်ရှိသူ၄ယောက်သေဆုံးပြီးတော့၁၂ယောက်ဒဏ်ရာရသွားပါတယ်။အိန်းနီချင်းကန်ဒါဟာပြည်နယ်မှာအရသား၂ယောက်သေဆုံးခဲ့ရတဲ့ဘုံးပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းအကြာမှာပဲဟယ်မန်ပြည်နယ်မှာနောက်ထပ်ပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပါရဲ့ရှင
်။
ထေချမ်းရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့မမို့ဖြူတို့ကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။အခုကတော့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နှဆင်ချရဖို့ရှိပါရဲ့ရှင်။မနေ့ပြန်မှာပြန်လည်ကျင်းပတော့မယ့်12ကြိမ်မြောက်လွှတ်တော်အစည်းအဝေးတွေအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းကိစ္စနိုင်ငံတကာကစောင့်ကြည့်နေတဲ့မျိုးဆောင်ဥပဒေမူကြမ်းတွေအရေးနဲ့2015-2016ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်ရွေးဆွဲရေးဥပဒေတွေကိုအဓိကဆွေးနွေးဖို့ရှိတယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးကအတည်ပြုပြောဆိုပါတယ်။ဒီတစ်ခါလွှတ်တော်စည်းဝေးတွေထဲမှာအတိုင်းပြည်အတွက်ရေးပါတဲ့အခြေအနေတွေကိုအဓိကဆွေးနွေးမှာဖြစ်တဲ့အတွက်အရေးကြီးတဲ့လွှတ်တော်စည်းဝေးကာလလို့ပြောနိုင်တဲ့အကြောင်းအတိုက်ခံပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကလည်းပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဇန်နဝါရီလ19ရက်နေ့မှာ12ကြိမ်မြောက်လွှတ်တော်စည်းဝေးတွေပြန်လည်ခေါ်ယူထားပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားလုံးနဲ့နေပြည်တော်ကိုရောက်ရှိနေသလိုတက်ဆိုင်ရာလွှတ်တော်တွေတက်ဖို့လည်းပြင်ဆင်နေကြပါပြီ။ဒီတစ်ခေါက်ကျင်းပမယ့်လွှတ်တော်စည်းဝေးတွေဟာဆိုရင်ပြည်တွင်းနဲ့နိုင်ငံတကာကပါစောင့်ကြည့်နေတဲ့အရေးကြီးဥပဒေကြမ်းတွေပါရှိနေတယ်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကတကြီးတကျော်တည်းပြောဆိုကြပါတယ်။အထူးသဖြင့်တော့ဒီမိုကရေစီစံနှုန်းတွေနဲ့မကိုက်ညီလို့ပြင်ဆင်ဖို့လိုနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းမျိုးပသာသာသနာစောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်း၄ခုဟာဒီလွှတ်တော်ထဲမှာအရေးတကြီးဆွေးနွေးရမယ့်အခြေအနေလို့လည်းဆိုပါတယ်။လွှတ်တော်နှစ်ရပ်ပေါင်းဖွဲ့စည်းထားတဲ့ဥပဒေကြမ်းကော်မတီရဲ့အတွင်းမူဦးစွမ်းလာထွန်းကဒီတစ်ခေါက်လွှတ်တော်အတွင်းမှာဘယ်ဥပဒေတွေဆွေးနွေးမလဲဆိုတာကိုအခုလိုပြောပြပါရစေ
။ဥပဒေကြမ်းတွေကဈေးကတော့ဟောပါပေါ့ဘတ်ဂျက်ပေါ့ဘတ်ဂျက်ဥပဒေရဲ့အနောက်2015အခွန်ကောက်ဥပဒေကတော့မီးသက်တဲ့တစ်ဆိုင်နဲ့မီးသက်ဥပဒေစိုးစောက်ဥပဒေ၄ဥပဒေပတ်သက်တဲ့ဟာအပြည့်နှစ်ခုပေါ့နော်အဲ့ဒါလေးဆွေးနွေးဖို့ရှိတယ်။ဒီလိုဖြစ်လို့ဒီဥပဒေကိုဟောပါပေါ့ရက်ဖရန်ဒမ်မို့နော်အဲ့ဒီဥပဒေလည်းဆွေးနွေးဖို့ရှိ
ဆွေးနွေးမှုရှိနေတဲ့ဥပဒေတွေထဲမှာအရေးကြီးဆုံးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိစ္စဖြစ်တယ်လို့အမေသက်လက်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ဟိုအဓိကဆွေးနွေးကြမှာကတော့ကျွန်တော်ထင်တယ်ဒီဖွဲ့စည်းပုံချေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ့နော်။အဲ့ဒီအပေါ်မှာဆွေးနွေးဖို့ပုံများပါတယ်။အဲ့ဒါပြီးပါကကျွန်တော်တို့ဒီလက်တော်ကိုယ်စားလှယ်များရဲ့ဆောင်ရောင်ဆိုင်ရာဥပဒေနဲ့ပတ်သက်လို့လေနော်တမန်တော်ကြီးနဲ့ပြန်ကြည့်အခုရှင်းနေပါပြီ။နောက် revise ပေါ့နော်။ကျန်တဲ့ဒီမျိုးဆောင်ဥပဒေတို့ပါတော့အဲ့ဒီတလင်းတမယာစနစ်တို့မြမဗုဒ္ဓဘာသာမြမအမျိုးသမီးများရဲ့အင်ကောင်ထင်းများခြင်းနဲ့ပတ်သက်တဲ့ဥပဒေလေးတင်လာနိုင်ပါတယ်အထူးကျွန်တော်ထုတ်ပြတာကဒီနော်မြမနိုင်ငံပညာဥပဒေနဲ့ပတ်သက်လို့ပြန်ဆန်းသုံးသပ်နိုင်ခြင်းရှိပါတယ
်2008ဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းကိစ္စအပအဝင်လက်တလောပြည်တွင်းမှာအရေးတကြီးဖြစ်ရှင်းဖို့လိုအပ်နေတဲ့အပြည့်ရစဲအခြေအနေလက်ဗရောင်းတောင်မြေကအငင်းပွားမှုပြဿနာတွေကိုလည်းအခုလွတ်တော်စည်းဝေးအတွင်းအရေးတကြီးမေးခွန်းတွေအစိုးရတင်ဖို့လိုအပ်နေတယ်လို့မြမအရေးလေးလာခဲ့ဖြက်ဒေါက်တာရေမျိုးသိန်းကပြောပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဇာမဲလွတ်တော်မပြီးခင်မှာအပြည့်တတ်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်ဒါပထမတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကကြတော့အပြည့်ခန့်ရစဲရေးပြည်ရင်းရင်းရင်းနဲ့ပတ်သက်တဲ့အရေးကြီးအဆိုကိုလွတ်တော်မှာတင်သွင်းပြီးတော့ဒီရှေ့ဆက်ပြီးတော့အစိုးရအနေနဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အပြစ်ခတ်ရစဲရေးကိုဘလို့ဆောင်ရွက်မယ်ဆိုတဲ့အစီအစဉ်တွေကိုမေးမြန်းဖို့လိုအပ်တယ်လို့မြင်တယ်။နောက်တတိယတစ်ချက်အနေနဲ့ကကြတော့ကျွန်တော်တို့လက်ပံတောင်းကျွန်တော်တို့ထောက်ခံဝင်ပြည်ဆိုးမှုအပါအဝင်ပေါ့လေ။မြေသိမ်းရာသိမ်းကိစ္စတွေရေအလားတူကိစ္စတွေနဲ့ပတ်သက်တဲ့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်မှာတော်အနေနဲ့မေးခွန်းထုတ်ဖို့လိုအပ်တယ်လို့မြင်တယ်
။ပြည်တွင်းပြည်ပကစောင့်ကြည့်လေးလာရမယ်ဒီလွတ်တော်စီဝေးကာလာဟာအမေရိကန်အရေးကြီးတဲ့လွတ်တော်သက်တမ်းဖြစ်တယ်လို့လည်းအတိုက်ခံပါတီအမေရိကန်ဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ဆန္ဒမင်းကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းကိုတည်ပြုပေးမယ်ဟာပေါ့နော်ဒီဟာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့အခုဒီတစ်ခေါက်မှာကတော့ကျွန်တော်တို့ကအရေးကြီးတဲ့အစည်းအဝေးတို့ကျွန်မအနေနဲ့ထင်တယ်ဒါပေမဲ့အခုဟာကတော့ဒီတစ်ခေါက်ကတော့ပိုပြီးအရေးကြီးတယ်လို့ကျွန်မထင်တာကဒီပေါ့နော်ဒီမျိုးသားဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့အမျိုးသမီးတွေကျမတို့အကြီးအကျယ်တေချာဆွေးနွေးရနိုင်တယ်လို့ကျမထင်တယ်အဲ့ဒီဟာကကျမတို့ပြပိုအရေးကြီးနေတယ်
2015年5月1日，今巴梅第六道示威的对马，明马人家主要也得去批新亚美那套新牌子，不批新也罢完。那到了明马比苗班个前边年来马，这边变来对马里的，这些青年人不得比着，不老提批新边来来说啦，上几亚美那条路，明马也得啦，该批的个，东等你再来批罢了，别。
မော်ဒယ်ရရရေကြအရင်ကလက်ဖက်ရည်ဆိုင်ထိုင်တဲ့လီထာရှိခဲ့ရကလူငယ်အမျိုးသားတွေကြဘီယာဆိုင်ထိုင်တဲ့ရင်ကျမှုလွှမ်းမိုးနေပါတယ်ခင်းတဲ့ညီပြောင်းလဲလာတဲ့ဆိုပေမဲ့တဟာကောင်းတဲ့ဘက်ကိုပြောင်းလဲလာလားဆိုးရုပ်လာတဲ့မြန်မာလူငယ်တွေကြကလူမှုဆိုင်တစ်ခုလားဆိုရဲတော်ရရှင်တွေရဲ့အမြင်တွေကိုအခုလာမဲ့အင်္ဂါနေ့ည8:00လေးအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝေဆွ
MP3 အသက်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးဖို့လိုကြတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လင့်ပေးပါတော့မယ်။မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ကတင်းဆဲထားတဲ့နေရာတချို့ပြန်ရတာမျိုးရှိပေမဲ့လေယာဉ်လုံးခွင့်မပေးတော့တာမျိုးချင်းချောက်ခံဝင်ချက်တွေထိုးရတာမျိုးတွေရှိတယ်လို့မြန်မာနိုင်ငံတောင်သူလယ်သမားတမကတာဝန်ခံမဆုစုနွေကပြောပါရယ်တင်းဆဲလေယာဉ်တွေပြန်ရရေးဆောင်ရွက်နေတဲ့မဆုစုနွေကိုကိုစောဝင်းလှိုင်ကရန်ကုန်ဗီဒီယိုရုံးမှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဆင်းနေပြုလို့ပြည်လာပြီးတော့တက်ဆမင်းများတို့ပြည်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျမတို့ကလည်းပြည်ဝေးဌာနကျေးဇူးတင်ပါတယ်။
ဆိုတော့2012မှာကျွန်တော်တို့သိရတာတောင်ကျူလယ်မှာဒီဥပဒေဆိုတာမျိုးပေါ်လာတယ်ပေါ့နော်လွတ်တော်ပြဋ္ဌာန်းပြီးတော့လွတ်ဆောင်လာတာတွေရှိတယ်။ဆိုရဘက်ကလည်းဒီအောက်ကနေပြီးတော့ဒီမဆုစုနေလို့တက်ကြွလို့ရှားသူတွေရဲ့တောင်းဆိုချက်တွေအရာရောပေါ့နော်။တစ်ဖက်ကလည်းသမားတွေရဲ့တောင်းဆိုချက်တွေအရာရောဒီသူတို့ဘက်ကလည်းပြန်ပြီးတော့ဥပဒေတွေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့ပြီးလှုပ်လာတာရှိတယ်။ဆိုအဲ့ဒီလိုကော်မတီတွေဖွဲ့လှုပ်လာတာကရောတောင်းတမားတွေအတွက်အခုအကျိုးရှိတာကိုတွေ့ရသလားဘယ်လိုပုံစံဖြစ်လာလဲ
ကျမတို့ဒီလေယာဉ်မြေဥပဒေပေါ့နော်ဟို2012မတ်လ30ရက်နေ့ကသူတို့ထုတ်ပြန်တယ်ပေါ့31ရက်နေ့မှာအကျုံးဝင်တာနေစပြီးတော့ကျမတို့ဒီအဲလေယာဉ်မြေဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်လေယာဉ်မြေအငင်းပွားမှုပြဿနာတွေအများကြီးပေါ့နော်တိုင်းနဲ့ပြည်နဲ့ဒီဒီမှာတက်လာတာဒါကျမတို့နိုင်ငံအတွက်အကြီးအမားဆုံးပြဿနာလို့ပဲကျမတို့မြင်ပါတယ်အဲ့ဒီပါမှာပေါ့ကျမတို့ဘာတွေ့ရလဲဆိုတော့ဒီဥပဒေရဲ့နောက်ဆက်တွဲမှာပေါ့နော်ဒီလေယာဉ်မြေတွေကို1988ခုနှစ်ကတင်းစီးတယ်ပေါ့နော်အဲ့ဒီတင်းစီးခံရတဲ့လေယာဉ်မြေတွေကိုဒီလွှတ်တော်တွေကနေပြီးတော့မြေယာဒီမြေယာနဲ့ချားမြေများစုံစမ်းရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းတယ်ပေါ့ဒါဥတည်ထွက်ကဥက္ကဋ္ဌပေါ့အဲ့ဒီဖွဲ့စည်းတဲ့ကျေးရွာအဆင့်ထိပေါ့နော်မြေယာကော်မတီဖွဲ့စည်းတယ်ဒီလေယာဉ်မြေပြဿနာတွေကပေါ့နော်အခုလိုမျိုးဟိုရင်ဆိုင်နေရတာတွေကဘသူမှန်တယ်ဘသူမှားတယ်ဆိုပြီးသူတို့ကိုယ်တိုင်လည်းဒါမြင်တွေ့သွားပါတယ်ကျမတို့နဲ့ပေါ့နော်ဒီတောင်နယ်သမားတွေကိုလည်းသူတို့ကျမတို့ရှေ့တင်ဂတိကဝတ်တွေပေးသွားခဲ့တာလည်းကျမတို့မြင်ရပါတယ
်
အဲဒါရမှန်ကန်နေပါတယ်ကျွန်တော်တို့တောင်မှအခုလိုမြင်ရတွေ့ရတဲ့ရင်းနှောင်းတုံပါလေဆိုပြီးတော့ဒီအစီရင်ခံစားတွေကိုသူတို့ဟိုတိတိကျကျတင်ပြီးတော့ပေါ့နော်ဒီဆုံးဖြတ်ပေးပါမယ်ဆိုပြီးဂတိကဝတ်တွေပေးသွားတာလေဒါပေမဲ့ဆုံးဖြတ်တဲ့အခါကျတော့ကျမတို့ဒီအစီရင်ခံစားတွေကိုကြည့်လိုက်တဲ့အခါမှာပေါ့နော်ဒီတောင်လန်သမားတွေဘက်ကမှန်ကန်တဲ့ဘက်ကရက်ပြီးတော့သူတို့စုံလန်းစစ်ဆေးခဲ့သလိုကျမတို့ရှေ့မှာဂတိကဝတ်တွေပေးခဲ့သလိုပေါ့နော်ဒီအစီရင်ခံစားမှာရေးတင်ထားတာကျမတို့မတွေ့ရပါဘူးဒီလုပ်ငန်းရှင်ကုမ္ပဏီဘက်ကနေလိုက်ပြီးတော့ဖတ်လိုက်တဲ့အနေနဲ့ရေးတင်ထားတာကျမတို့တွေ့ရပါတယ်ဒါကြောင့်မို့ပေါ့နော်ဒီတင်းစည်းခံတောင်လန်သမားတွေကဒီမြေယာဥပဒေနဲ့ပေါ့နော်ဒီမြေယာဖြစ်ရှင်းကော်မရှင်ရဲ့ဆုံးဖြတ်ချက်မှာနှစ်နာမှုတွေအများကြီးရင်ဆိုင်ရတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီ2012ခုနှစ်လေယာဉ်မြေဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာတဘောကတင်းခံထားရတဲ့မြေတွေလက်သမားတွေရှိရတင်းထားတဲ့မြေတွေသူတို့လက်သမားတွေရှော့ရှော့ရှူရှူနဲ့ပြန်ရသွားတဲ့တရကမျိုးရှိဘူးသလားကျုပ်မဆုနေကြားဘူးသလားဥပမာတော့ဥပဒေတော့ပြဋ္ဌာန်းလိုက်ပြီးကဲမတရားတင်းထားတဲ့မြေတွေစောစောလို့ဟိုလွတ်တော်ကော်မရှင်ကလည်းလေယာဉ်မြေစုံစမ်းကော်မရှင်နဲ့လာပြီးစုံစမ်းတယ်ဟိုမှားနေတယ်ဆိုတာလည်းမတရားတင်းခံထားဆိုတာလည်းသိတယ်ကဲအဲ့တော့ဒီလက်မျိုးလက်သမားကမူလပိုင်ခြင်းဖြစ်တဲ့အတွက်သူ့ကိုပဲပြန်ပေးလိုက်ပါဆိုပြီးအဲ့လိုမျိုးရှော့ရှော့ရှူရှူပြန်ပေးလိုက်ရတဲ့ဥပမာတွေတော့တွေ့ရှိဘူးသလားအ
ဲကျမတို့တွေ့ဘူးတာပေါ့နော်ကျမတို့တိုင်းနဲ့ပြည်နဲ့တွားနေတာပါအဲ့တော့ဒါ2012လေယာဉ်မြေဥပဒေရဒါကတော့ဒီ ို့မှန်ကန်နေတယ်ရော့ခင်ဗျားတို့ပေါ့ဒါကတော့ချက်ချင်းပေါ့နော်ဒါဆုံးဖြတ်ပေးလိုက်တယ်ဒါနင့်နာတဲ့လူယူွားဆိုတာမျိုးမရှိခဲ့ပါဘူးဒီကိုမှန်ရဲ့နဲ့ပေါ့နော်ဒီအမှန်တရားပေါ်ပေါက်ပြီးတော့အဲကိုလေရမြေကိုလက်ထဲပြန်ရောက်ဖို့ပေါ့နော်ညီမျိုးစုံနဲ့စူးစမ်းပြီးခက်ရခက်စစ်မှရခဲ့တာပါအဲ့လိုမျိုးရခဲ့တော့မှဒီပေါ့ဟိုကုမ္ပဏီတောင်မှပေါ့နော်ကို6လောက်ပေါ့ကိုရက်တည်တဲ့ဟိုကုမ္ပဏီကတင်ထားတဲ့ပေါ့နော်စီမံကိန်းအောင်မြင်တဲ့ဥစ္စာတွေဆိုရင်စီမံကိန်းအောင်မြင်တဲ့လေယာမြေတွေဆိုရင်ဒါကဒီတိုင်းဒေသကြီးပေါ့နော်တိုင်းဒေသကြီးဖွင့်နေအစိုးရအဖွဲ့နဲ့ဒီတိုင်းဒေသကြီးမြေယာကော်မတီအဖွဲ့ရာနေပြီးတော့ဖိအားပေးပြီးတော့ပေးခိုင်းတာအဲအစိုးရနဲ့ပတ်သက်ရပတ်သက်ကြောင်းဖြစ်တယ်ပေါ့နော်အဲဒီလုပ်ငန်းရှင်အကြီးစားတွေဖြစ်တယ်သူခုခေါ်နေရောခရိုနီပေါ့နော်အဲ့လိုခရိုနီတွေကနေပြီးတော့တင်းစီထားတဲ့လေယာမြေတွေဆိုရင်လေသမားတွေကတောင်းဆိုတာလို့လေသမားကြီးဆောင်ရွက်တဲ့လူတွေကသွားပြီးတော့ကူညီဆောင်ရွက်ပေးတာလို့ဆိုရင်လေသမားကြီးဆောင်ရွက်တဲ့လူတွေကိုပုံမှန်ဆက်ရှင်နဲ့တရားစွဲတယ်လေသမားတွေဆိုရင်ညီမျိုးစုံနဲ့ချိန်ချောက်ပြီးထောင်ချတာမျိုးတွေရှိတယ်အဲ့တက်မတော်ကတင်းတာတွေပေါ့တက်မတော်တင်းတာတွေဆိုရင်ကျွန်တော်တို့ဟိုนี้မျိုးစုံเนี่ยကျွန်တော်တို့ပေါ့ပြန်ရတာရေးရှိတယ်မရသေးတာရေးရှိတယ်အဲ့လိုရတဲ့လူတွေကလည်းပေးတဲ့အခါကျရင်ဘယ်လိုပေးတယ်လဲဆိုတော့ဟိုနေလုတ်ပိုင်ခွင့်ပေးတာမဟုတ်ဘူးဟိုလုတ်ပိုင်ခွင့်ဆိုတာပုံစံပေါ့เนาะပုံစံတင်းနဲ့ရှောက်ပြီးတော့ပုံစံခွင့်နဲ့ချပေးတာလုတ်ပိုင်ခွင့်ပေါ့အဲ့လိုလုတ်ပိုင်ခွင့်မရဘူးသူကတမ်းမတော်သိန်းဆိုပြီးတော့ပြန်ဒီဘိုးချုပ်ကြီးမင်းအောင်ခိုင်ရနေပြီးတော့ကကွေးကစီချုပ်မင်းအောင်ခိုင်ရနေပြီးတော့တက်သိန်းညီမကြီးပြန်ပေးထားပါတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုမျိုးပြောတဲ့အခါမှာဒီပေးတဲ့ဒီပေါ့เนาะဒီလေယာမြေတွေကလုတ်ပိုင်ခွင့်မပေးဘူးပေါ့ပုံစံတက်လျှောက်ပြီးတော့ပုံစံခွင့်နဲ့ချပေးတာမဟုတ်ဘူးသူကပေးတဲ့အခါမှာဒီအမျိုးနယ်အုပ်ချုပ်ရေးမှုတွေရဲ့ရုံးမှာမြေယာကော်မတီတွေအကုန်လုံးထိုင်ပြီးတော့ခင်ဗျားတို့အေးအေးဆေးဆေးနေကြကိုတိုင်ဒီတိုင်မလုံနဲ့အေးစစ်စစ်နေဘာပြဿနာမှမကြားချင်ဘူးဒီလေယာမြေတွေခင်ဗျားတို့လောက်ကင်စားတော့ခင်ဗျားတို့အေးစစ်စစ်မနေရင်အချိန်မရေးပြန်သိမ်းလို့ရပါတယ်ဆိုတော့ဂတိကဝတ်တွေနဲ့လက်မှတ်ထိုးပြီးပေးတာမျိုးတွေကျမတို့တွေ့ရပါတယ
်စုံစမ်းရေးကော်မရှင်ကရောသူရဲ့လှုပ်ဆောင်ချက်တွေဟာသူတို့စုံစမ်းပြီးလို့ရှိရင်ဒီဥပဒေနဲ့ဒီ2011ကပြဋ္ဌာန်းခဲ့တဲ့ဥပဒေနဲ့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေနဲ့ဘယ်လိုချိန်ဆပြီးသူတို့လုပ်တယ်လဲသူတို့စုံစမ်းလို့ရတာတွေသူကဘယ်ကိုတင်ပြတာလဲအစိုးရကိုတင်ပြတာလားလွတ်တော်ကိုတင်ပြတာလားသူကဆုံးဖြတ်တယ်လေဒါမှမဟုတ်လေတိုင်းဒေသကြီးအစိုးရနေပြီးတော့သက်ဆိုင်ရာမြို့နယ်ကြေးရွာအုပ်စုတွေကိုပြန်ပြီးတော့ညွှန်ကြားချက်ပြန်ပေးတာလားသူဒီဆောင်ရဲကော်မရှင်ဒီလေယာမြေဆောင်ရဲကော်မရှင်ကရလာတဲ့အဖြေတွေကိုပေါ့နော
်ဟုတ်ကဲ့
ဘယ်လိုလုပ်ကြလဲ
ကျမတို့သိထားတာတော့ကျမတို့ပေါ့နော်သူတို့နဲ့ဒီအစည်းအဝေးတွေမှာကျမတို့မေးခဲ့တယ်မေးခွန်းတွေရှိပါတယ်အဲ့တော့သူတို့ကျမတို့ဖြေတာကတော့သူတို့ကပေါ့နော်နေရာနဲ့အခြားမြေများတင်းစည်းခံရမှုနေရာမြေနဲ့အခြားမြေများစုံစမ်းရေးကော်မရှင်ပေါ့ကျွန်တော်တို့ကတော့စုံစမ်းစစ်ဆေးပြီးတော့ပေါ့နော်ဒါကဘယ်သူမှန်းလဲဘယ်သူမှားပါလဲဆိုတော့ကျွန်တော်တို့ကနေပြီးတော့ပေါ့နော်တက်ဆိုင်ရပေါ့ဒါဟိုအစိုးရအဖွဲ့အစည်းဖြစ်တယ်ပေါ့နော်လွှတ်တော်တွေကိုကျွန်တော်တို့ကတင်ပြီးတော့ပေါ့နော်ဒါဟိုတင်ပေးရယူမှာတော့ဆုံးဖြတ်မှာကလက်ရှိပေါ့နော်အစိုးရအဖွဲ့အစည်းကဆုံးဖြတ်မှာဖြစ်ပါလေပေါ့ကျွန်တော်တို့ကဆုံးဖြတ်လို့မရပါဘူးလို့ကျွန်တော်တို့သူတို့ပြောထားရှိတယ
်ဟုတ်ကဲ့ဆိုတော့နောက်ပိုင်းအခုနောက်ပိုင်းမှာလည်းသူတို့နည်းနည်းလေးလက်သမားချင်းချင်းဒီမချိနှတ်တာတို့ပါတော့ကျွန်တော်တို့ကြားတာအခုလေယာမြေတွေပြန်ချပေးတယ်တချို့ကိစ္စတွေပြန်ပေးတယ်အချင်းချင်းမချိနှတ်အောင်လုပ်တယ်ဆိုတဲ့ပုံစံမျိုးအတန်တွေလည်းထွက်နေတော့အဲ့ဒါကလည်းဘယ်လိုမျိုးဖြစ်တာလဲ
နံပါတ်1ကျွန်တော်တို့ဗန်နဲ့စတွေ့ရလဲဆိုပြည်ဦးလွင်ပေါ့ပြည်ဦးလွင်မှာအဲတစ်ဖက်နဲ့တစ်ဖက်ပေါ့ဟိုတင်စည်းခံထားတယ်တောင်းလဲသမားတွေကိုတစ်ဖက်နဲ့တစ်ဖက်ကကုမ္ပဏီပေါ့တစ်ဖက်ကဒေသခံတောင်းသူတွေပေါ့တင်စည်းခဲ့တာကအစိုးရတင်စည်းခဲ့တာပေါ့တင်စည်းစဉ်ခါတော့2012လေယာမြေဥပဒေနဲ့အညီပေါ့နစ်နာကြီးရောကြီးပေးခဲ့တာမျိုးရှိဘူးပေါ့မရှိတဲ့ကအစိုးရတင်လို့ကုမ္ပဏီကိုချလိုက်တယ်ပေါ့ကုမ္ပဏီချကုမ္ပဏီကစီမံကိန်းကို copy စီမံကိန်းကိုအောင်မြင်စွာမလုပ်နိုင်ဘူးပေါ့ဘာ copy ပင်မှလည်းမရှိဘူးပေါ့အဲ့တော့ဒီ2012လေယာမြေဥပဒေထွက်လာတဲ့အခါလေသမားတွေကဒါစီမံကိန်းမအောင်မြင်တဲ့အတွက်ကျွန်တော်တို့လိုချင်တယ်ဆိုပြီးတောင်းတဲ့အခါကျတော့လေသမားတွေမပေးဘဲနဲ့ဒီပေါ့ကုမ္ပဏီဘက်ကိုလိုက်တယ်အဲ့တော့လေသမားတွေကဝင်လုပ်မယ်ဆိုပြီးတော့အကြောင်းကြားတဲ့အခါကျတော့ကိုဘက်ကကုမ္ပဏီဘက်ကနေပြီးတော့လူမိုက်တွေငှားပြီးတော့လေသမားတွေကိုဖုံးဆက်ခေါ်ပြီးတော့ရိုက်တာတိုင်းမှုတွေဖြစ်လို့တရားဟိုနေပေါ့စေယုံတွေပိုင်းတင်ရတာရှိတယ်အခုတရားရုံးမှာပေါ့နော်တရားရင်ဆိုင်တွေရှိတယ်ဒါနဲ့ကျမတို့တွေ့ရတယ်နံပါတ်1အချက်နံပါတ်2အချက်ကတော့ဒီပေါ့ကျမတို့ဟိုဟင်းသလားမြို့နယ်ကြောက်ရဲကြေးရွာအုပ်စုပေါ့အကြောက်ရဲကြေးရွာအုပ်စုမှာကကျမတို့ဒီတမိုင်းတိမ့်စင်ရလဲပြောခဲ့တယ်ပေါ့နော်နိုင်ငံသားရေးဝန်ကြီးချုပ်ဦးဝနမောင်လင်းရလဲပြောခဲ့တယ်ဒီပေါ်မြေတိုင်စားမှုကြောင့်ပေါ့နော်ကမ်းမရေပြိုဘလို့ပဲပြိုပေါ့နော်ဒီနယ်နိမိတ်သတ်မှတ်ထားတဲ့မြင်းချောင်းကဘယ်တော့မှမပြောင်းလဲဘူးဆိုတာမျိုးသူတို့ပြောကြထားတယ်ဒါကိုဒီမြို့နယ်အုပ်ချုပ်ရေးမှုတွေကဒါကိုလေးစားလိုက်နိုင်မှုမရှိဘဲနဲ့နှစ်ဖက်ပေါ်တောင်းတဲ့သမားချင်းချင်းကိုပြစ်ပခါဖြစ်အောင်ပေါ့နော်ဒုတိယဓာတ်တစ်ဖက်ပဲသူတက်တန်ယူဖြစ်အောင်ဒီဘက်ကအမျှော်မြင့်တိုင်းကိုမခွဲပေးဘဲနဲ့အဲဒီဒေသခံတွေကဒီဘက်ကဆန္ဒထုတ်ဖော်လို့ ပေါ့နော်ဟိုဒီနိုင်ငံရေးသမားတွေနဲ့ပတ်သက်လို့ဆိုပြီးတော့ဒီ ARV ဘိုင်းဘက်ကစိုင်းတဲ့ ARV တိုင်းဘက်ကဒီမြေနုချွန်းကိုပဲခူးတိုင်းကိုသူတို့ချပေးလိုက်တယ်ဘုံကောင်ချပေးကျွန်မသွားကြည့်တဲ့အခါကျတော့ဒီအမျော်မြင်ဒီဧက980ရှိတဲ့မြေနုချွန်းဟာဒီအမျော်မြင်တိုင်းခွဲမယ်ဆို ARV တိုင်းဘက်ကတစ်ဖက်ပဲခူးတိုင်းဘက်ကတစ်ဖက်အဲ့တော့ပဲခူးတိုင်းဘက်ကတစ်ဖက်ကိုပဲခူးတိုင်းသားတွေကိုမချဘဲနဲ့ ARV တိုင်းဘက်ကိုကြော်ပြီးတော့ချထားပေးခြင်းဟာတောင်ငယ်သမားအချင်းချင်းပဋိပက္ခဖြစ်အောင်တွေးထွက်တန်ယိုဖြစ်အောင်ပြည်သူအချင်းချင်းကိုရန်တိုက်ပေးထားတာကိုကျွန်မတို့မြင်ရတယ်ပေါ့အဲ့ဒါလည်းမဟုတ်ဘူးကျွန်မတို့ပေါ့ဒီအင်းARV တိုင်းပေါ့เนาะအလိုင်းမျိုးနယ်မှာလဲဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီတွေကိုအများစုကိုချပေးပြီးတော့နောက်တောင်းနစ်နာရီတောင်းသမားကြီးကသွားပြီးတော့တောင်းဆိုတဲ့အခါမှာလဲဒီပေါ့သူတို့ကိုလဲချပေးလိုက်တယ်ချပေးလိုက်တဲ့အခါကျတော့ဟိုဟိုဘက်ကအများစုနဲ့အ ਨੇ စုနဲ့ပဋိပက္ခဖြစ်အောင်ဖန်တီးထားတာမျိုးတွေတွေ့ရတယ်ဒါဟိုကျမတို့မြင်တွေ့ရတာပေါ့ဒီလိုမျိုးပဋိပက္ခတွေဖြစ်အောင်ဟိုဖန်တီးမှုတွေဟာပေါ့เนาะကျမတို့ဒီဟို2014မှာကျမတို့ဒီလယ်သမားကြီးဆောင်ရွက်တဲ့လူတွေအနေနဲ့ဒါမြင်တွေ့ရတာပါ
ဟုတ်ကဲ့တစ်ဖက်မှာရောမဆွစုနေလိုမျိုးပေါ့နော်မဆွစုနေအပါအဝင်တခြားဒီတောင်သူသမားအရေးကိုတက်တက်ကြွကြွလှုပ်ရှားနေတဲ့သူတွေရဲ့အသက်အန္တရာယ်ကိုချင်းချောက်လာတာတွေပါလိမ့်ရှိဘူးလားဟိုအာနာဘိုင်းတွေဘက်ကပဲဖြစ်ဖြစ်ခရိုနီတွေဘက်ကပဲဖြစ်ဖြစ်ပေါ့နော်လုပ်ငန်းရှင်တွေဘက်ကပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးကြုံဘူးလား
ကျမတို့ပေါ့နော်ကျမတို့တော့အဲ့လိုမျိုးတက်ရိုက်ဟိုတက်ရိုက်တော့အမျိုးချင်းချောက်တာမျိုးတွေတော့မရှိဘူးပေါ့နော်ဟိုကျမတို့သွားလို့ရှိရင်ပေါ့ဟိုအဓိကပေါ့နော်ကျမတို့တော့ဘယ်သူမှတက်ရိုက်လာပြီးတော့အဲ့လိုမျိုးမချိမ့်ချောက်ဘူးမပြောဘူးပေါ့ဒါပေမဲ့ကျမတို့တောင်းနေသမားခေါင်းဆောင်လေးကိုပေါ့အဲကျမဘယ်သွားမယ်ဘယ်လာမယ်ကအစပေါ့နော်နောက်ပိတ်ဆုံးပေါ့နော်ဘယ်ခုနံပါတ်မှာစီးမယ်ဆိုတဲ့အစပေါ့နော်အဲသူတို့မေးတာမျိုးတွေရှိတယ်နောက်တစ်ခုကျမတို့သွားလို့ရှိရင်နောက်ကရင်နောက်ရံခံပြီးတော့ပေါ့နော်အဲ့လိုမျိုးလိုက်တာမျိုးတွေရှိတယ်ပေါ့ဟိုကျမတို့တော့တက်ရိုက်ဟိုချိမ့်ချောက်တာမျိုးတွေမရှိဘူးဒါပေမဲ့သူတို့အခုဖန်နီးနေတဲ့ဖန်နီးတဲ့အကွက်ကိုကျမတို့မြင်တယ်ပေါ့နော်လယ်သမားအချင်းချင်းကိုသူတို့ပေါ့နော်ဟိုနေမြေကန်ရဲရဆာမလာဘဲနဲ့အခုလိုရန်တိုက်ပေးတဲ့ဂျားထဲမှာပေါ့နော်ကျမတို့ရှိနေမယ်ကျမတို့ရှိနေမယ်ဆိုရင်ကျမတို့ပေါ့နော်ဟာပြည်သူတွေကသူတို့အချင်းချင်းမှာဖြစ်တော့ဒါပြည်သူတွေလှုပ်လို့ကျမတို့တွေကဟိုတွတ်ထိခိုက်တဲ့သေဝါတာပါလို့သူတို့ဖန်နီးထားတာမျိုးတော့ကျမတို့မြင်ရပါတယ်နော်အဲသူတို့မလာတဲ့အတွက်ကျမတို့ကဒါပြည်သူတွေချင်းချင်းပြည်သူတွေကနေပြီးတော့ပေါ့သူတို့ကိုပေါ့လှုပ်လိုက်တာပါတွေ့လားပြည်သူတွေတောင်လက်မခံတော့ပါဘူးအဲနိုင်ငံရေးသမားတွေလက်သမားကြီးဆောင်ရွက်တဲ့လူတွေလူသမားကြီးဆောင်ရွက်တဲ့လူတွေပြည်သူတွေကလက်မခံလို့သွေးသက်သန်ရေးတွေဖြစ်ပြီးတော့အခုလိုမျိုးဟိုတည်တည်ပြက်စီးတာရှိပါတယ်ဆိုတာမျိုးသူတို့ကဘာကိုအစားထိုးဖို့အတွက်ကိုပြည်သူချင်းချင်းဂျားထဲမှာကျမတို့ကိုဟိုကျမတို့ကမနေဘူးလေသွားမယ်အဲ့လိုမျိုးချပြနေတယ်လို့ကျမတို့မြင်ရပါတယ
်ဆိုတော့အဲ့ဒီဟာတွေရဲ့ဒီအခုဖြစ်လာတာလည်းအခုနှစ်နှစ်ချီကြာလာပြီပေါ့နော်ဒီဖြစ်စဉ်ကြီးကဆိုတော့ဒီဟာတွေရဲ့အကျိုးရလဒ်ကိုဗာမြင်လဲရှေ့အနာဂတ်မှာရောသဘောဆိုကြပါစို့အခု2014ကကုန်တော့မယ်2015ဆိုရင်ဘယ်လိုအလားအလာမျိုးမြင်နေတယ်လဲမဆူဆူဆူနေနေလဲ
ကျွန်တော်မန်မတ်တစ်အချက်အနေနဲ့ပေါ့နော်ဟိုပြောမယ်ဆိုရင်2012ပေါ့နော်လေယာဉ်ဥပဒေထွက်ပြီးနောက်ပိုင်းမှာလယ်သမားတွေကို1600ဆင်ပြီးတော့ဒီလေးလေးခွန်လေးနှစ်ခွန်နေနဲ့တရားစွဲဖို့အတွက်ကိုသူတို့1600ဆင်ထားတဲ့အချက်တစ်ချက်ကိုသူတို့အောင်မြင်စွာဖြင့်လယ်သမားတွေကိုထောင်ထဲထည့်နိုင်ခဲ့တယ်ပေါ့နော်ဒုတိယအချက်အနေနဲ့အခု2014မှာဆက်လာပြီဟိုလယ်သမားချင်းချင်းပေါ့နော်ပဋိပက္ခဖြစ်အောင်အသေးသက်တန်ယူတွေဖြစ်အောင်ဟိုဒီပေါ့နော်တေးသေးပြည့်စည်အောင်ပေါ့နော်အဲ့ဂျားထဲမှာပါဝင်မဲ့ပေါ့နော်လူမှုအဖွဲ့အစည်းတွေပေါ့နော်ဒီဖြည့်ချင်းဆောင်ရွက်ပေးမဲ့လူမှုအဖွဲ့အစည်းတွေပါအသက်အန္တရာယ်တွေဆိုရင်တို့ဖန်တီးထားအဲ့တော့2014ကုန်ပေါ့2015ပေါ့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပေါ့နော်ဒီလမ်းကြောင်းအရာပေါ့နော်ပြည်ပင်ပြောင်းလဲရေးကိုသွားနေတယ်အခု2015ဆိုကျွန်တော်တို့ရွေးကောက်ပွဲတွေပေါ့နော်အဲစတော့မှဖြစ်တယ်အဲ့မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ်ဒီ2015ကိုပေါ့2015ကြာရင်ပေါ့ဒီလောင်စီဒီပေါ့လောင်စာအဖြစ်ပေါ့နော်ဒီကျမတို့ရဲ့ဒီတရားမှာ90ရာခိုင်နှုန်းရှိတဲ့ဒီတောင်နယ်သမားတွေကိုပေါ့နော်ဟိုနိုင်ငံရေးရဲ့ပြည်ရဲ့နိုင်ငံရေးရဲ့ထောင်ကျောက်တွေထဲမှာဘလောက်ထိပေါ့သူတို့အတုံးချပြီးတော့ဟိုစောင့်ရမလဲဆိုတာမျိုးကျမတို့စိုးရိမ်ပါတယ်အားလုံးအတွက်ကိုကျမတို့စိုးရိမ်ပါတယ
်ဟုတ်ကဲ့မဆုမေကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့မြန်မာနိုင်ငံတောင်သမားအားလုံးရဲ့ကိုယ်စားဘီအိုရဲ့ဘယင်းဌာနကိုလည်းကျေးဇူးတင်ပါတယ်
ကိုယ်ဆောင်ဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အတန်းရဲ့တင်းငင်းနေနဲ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပ
ါ။ VOA မြမပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့ကနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်အစီအစဉ်နဲ့မြန်မာပြည်ကပေးစာများကဏ္ဍကိုလည်းနှားဆင်ကြရပါမယ်
။သောရရှင်တို့ခင်ဗျာစကားနောက်တရားပါဇဘူရိတ်နမိတ်တူဆိုတဲ့စကားတွေကိုမြန်မာတွေအတော်အလေးထားတာကြပါတယ
်။ဒါကတော့တက်ကြီးစကားအစီအစဉ်မှာဆွဲဆောင်ရအမှုပညာရှင်ကြီးဆရာဦးဝင်းဖေပြောပြပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်ကိုထုတ်လွှင့်ပေးကြပါမယ်။ဒီတဲ့ပတ်မှာတော့နေဆက်တကားတွေဖွင့်ပေးပါဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ရေးသားချက်ကိုမတ်အင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင
်။2013ခုနှစ်ကလေးကထိုင်းနဲ့မြန်မာနိုင်ငံဆွေးနွေးနေကြတဲ့နိုင်ငံအပြန်အလှန်ဗီဇာကင်းလို့ရေးဗီဇာကင်းပြီးနိုင်ငံနဲ့နိုင်ငံနေဆက်ဖြတ်ကျော်ဝယ်ရောက်ခွင့်ရရေးကိစ္စပြည်လည်မှုမရသေးပါဘူး။မတ်လောဇန်နဝါရီလအတွင်းထွက်ပေါ်လာတဲ့သတင်းထည့်ရမှာတော့နိုင်ငံဗီဇာကင်းလွတ်ခွင့်ပေးကြဖို့သဘောတူကြပေမဲ့ဗီဇာကင်ပြီးနေဆက်ဂိတ်ပေါက်တွေကနေတခြားအပြန်လန်ဝင်ရောက်ရေးဆွေးနွေးနေစမှုကြံ့ကြာနေရတာလို့ဆိုပါရစေ။ပြောရရင်ဒီမှာနိုင်ငံသားတွေဟာဘယ်အရင်းကြီးနိုင်ငံသားတွေနဲ့မှမတူနေဆက်ကနေဝင်ထွက်ခွင့်ပိတ်ပင်ခံထားရတဲ့ပပတ်နယ်အုပ်တိုင်းအခက်ခံထားရတဲ့နိုင်ငံတွေမှာနေထိုင်နေရစေချင်နေပါ။ဒီမှာဒီရဲ့နေဆက်ကနေဝင်ထွက်သွားလာခြင်းအဆင်ပြေလာနိုင်မလား။အဲ့လိုသွားလာခွင့်ရရင်ဘာအကျိုးတွေရှိလာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာအိန္ဒိယချင်းထိုင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အပြင်မိုင်ပေါင်း1300လောက်ရှိတဲ့ပင်လယ်ကမ်းရိုးတန်းကြီးကိုလည်းပိုင်ဆိုင်ထားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာတဲ့စစ်အစိုးရအဆက်ဆက်ရဲ့တကပိတ် policy ကြောင့်မြန်မာနိုင်ငံသားတွေဟာအချင်းတောင်ကြီးနဲ့တူတဲ့နိုင်ငံမှာနေထိုင်ရတယ်လို့ဖြစ်ခဲ့ရပါတယ်။အစိုးရဆက်ဆက်ရဲ့ဂျိုးပန်အားထုတ်မှုမရှိတာကြောင့်မြန်မာနိုင်ငံသားတွေဟာတရားဝင်ဗီဇာရယူပြီးနေဆက်ဝင်ပေါက်ထွက်ပေါက်တွေကနေအိန္ဒိယချင်းနိုင်ငံတွေစီဝင်ထွက်သွားလာခွင့်မရကြပါဘူး။ယာယီလက်မှတ်လေးတွေကင်ပြီးနေဆက်မြို့လေးတွေလောက်ကိုပဲဝင်ထွက်သွားလာလည်ပတ်ခွင့်ရကြပါတယ်။ဒီလိုနည်းနဲ့မြန်မာနိုင်ငံသားအားလုံးဟာအိန္ဒိယချင်းထိုင်းအိန္ဒိယတရုတ်အပါအဝင်ဘယ်နိုင်ငံတွေကိုပဲသွားလို့ဒီဖြစ်စီရန်ကုန်ကိုလာပြီးဗီဇာလျှောက်ဗီဇာရရင်လေကြောင်းခီးစဉ်တွေကနေတဆင်ပဲပြပောက်ကိုထွက်ခွာကြရတာပါ။အိန္ဒိယ၊ထိုင်း၊လာအိုစ်၊ကမ္ဘောဒီးယား၊ဗီယက်နမ်၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနိုင်ငံအားလုံးကပြည်သူတွေဟာတရားဝင်ဗီဇာရတယ်ဆိုရင်တနိုင်ငံနဲ့တနိုင်ငံနယ်စပ်ကနေဝင်ထွက်သွားလာခွင့်ရတာကြီးပဲဖြစ်ပါတယ်။တချို့နိုင်ငံတွေဆိုရင်တော့နယ်စပ်မှာတင်ဗီဇာလျှောက်လို့ရတာမျိုးတောင်ရှိပါတယ်။ဒါကြောင့်လဲအဲ့ဒီနိုင်ငံသားတွေဟာမြန်မာနိုင်ငံသားတွေထက်မျက်စိပွင့်နားပွင့်ဖြစ်ကြပြီးနိုင်ငံသားထွက်တဲ့ကုန်ကြစည်လည်းတက်တာကြပါတယ်
။မြန်မာနိုင်ငံသားတွေအတွက်ကတော့အနေနဲ့တိုင်းကွတ်တောင်းမြေမှာနေထိုင်နေဖြစ်စေ၊ချမ်းပြည်နယ်တာချီလိမှာနေထိုင်နေဖြစ်စေ၊အချင်းပြည်နယ်မြကြီးနားမှာနေထိုင်နေဖြစ်စေအားလုံးဟာရန်ကုန်ကိုရောက်လာရန်ကုန်ကနေတစ်ဆင့်နေကြောင်းကြီးနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာကြရပါတယ်။ပြောရရင်ကုန်ကြစည်အလွန်ကြီးပါတယ်လက်ရှိမြန်မာနိုင်ငံကနေနိုင်ငံတကာကိုပြေးဆွဲနေတဲ့ဒေကြောင်းလိုင်း22လိုင်းရှိပြီးခုနှစ်လိုင်းဟာထိုင်းနိုင်ငံဘန်ကောက်ဒုဝနာဘူမိ၄စိတ်ဒုံမောင်း၄စိတ်နဲ့ချင်းမိုင်၄စိတ်ကိုပြေးဆွဲနေကြတာပါမြန်မာနိုင်ငံရဲ့ပြည်ပခီးစဉ်အများစုဟာထိုင်းနိုင်ငံကိုဖြစ်ပြီးအဲ့ဒီကမှတစ်ချက်အခြားနိုင်ငံတကာကိုပါဆက်ပြီးခီးဆက်ကြတဲ့အတွက်မြန်မာခီးတွေတွေနဲ့ပတ်သက်ရင်ထိုင်းဒေကြောင်းလိုင်းတွေနဲ့ထိုင်း၄စိတ်တွေဟာအကျိုးမြတ်အများစုရနေတာတွေ့ကြရမှာဖြစ်ပါတယ်ဒီအကျိုးမြတ်တွေကိုလက်မလွတ်ချင်တဲ့အတွက်ထိုင်းနိုင်ငံဟာမြန်မာနိုင်ငံသားတွေတရားဝင်ဗီဇာကင်ပြီးနေဆက်ကနေဝင်ထွက်ဖို့ခွင့်ပြုလိုတာလားစဉ်းစားစရာဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံကိုလာရောက်ပြေးဆွဲတဲ့လေကြောင်းလိုင်းမစုံတာတချို့တပတ်တည်းရက်လောက်ပဲပြေးဆွဲတာတွေကြောင့်ခီးဝေးသွားမဲ့မြန်မာနိုင်ငံသားတွေအချိန်ပိုကုန်ငွေပိုကုန်တာမျိုးတွေလည်းကြုံနေကြရပါတယ်။
ဥပမာအိန္ဒိယနိုင်ငံနယူးဒေလီကိုသွားမဲ့မြန်မာနိုင်ငံသားတယောက်ဟာထိုင်းစင်ကာပူမလေးရှားလေကြောင်းလိုင်းတစ်ခုခုကိုစီးဘန်ကောက်စင်ကာပူကွာလာလမ်ပူကိုအရင်သွားပြီးအဲ့ဒီကမှတဆင့်နယူးဒေလီကိုသွားရလေရှိပါတယ်ပြောရရင်အဲ့ဒီနိုင်ငံတစ်ခုခုကိုအရင်သွားနောက်လေရင်ဟာမြန်မာနိုင်ငံကောင်းကင်ကိုတခါဖြတ်ပြီးမှပြန်တန်းတဲ့အတွက်မလို့အပ်ပဲမိုင်မောင်းများစွာပူသွားရဝေကုံကျေးကြလေအလွန်များပါတယ်။ဥရောပဘက်သွားသူတွေလည်းအဲ့ဒီလိုကြုံကြရတာပါပဲ။2013ခုနှစ်ကုန်ပိုင်းကမြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတွေဟာနိုင်ငံခြားသားတွေအနေနဲ့ဗီဇာကင်ပြီးနေဆက်ကတဆင့်အပြန်အလှန်ဝင်ထွက်ခွင့်ပြုတဲ့အစီအစဉ်တစ်ရက်စတင်ခဲ့ပါတယ်။အဲ့ဒီဝင်ထွက်ခွင့်ဖွင့်ပွဲအခမ်းအနားလှုပ်ရှင်တုံးကထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်ချစ်ကြီးရေတားမှာမြန်မာနိုင်ငံသားတွေလည်းထိုင်းဗီဇာရယူပြီးနယ်စပ်ကနေဝင်ထွက်နိုင်ပြီလို့ကြေညာခဲ့ပါတယ်။အလားတူအစိုးရပိုင်းသတင်းစာတွေမှာလည်းဖော်ပြခဲ့တာပါ။ဒါပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီနယ်စပ်ဝင်ပေါက်တွေကိုနိုင်ငံသားတွေလောက်ပဲအသုံးပြုနိုင်ပြီးမြန်မာနိုင်ငံသားတွေကတော့ဝင်ထွက်ခွင့်မရခဲ့ပါဘူး။အကြောင်းကတော့ရန်ကုန်မြို့ကထိုင်းနိုင်ငံတန်ယုံဟာဗီဇာသွားယူတဲ့မြန်မာနိုင်ငံသားတွေအားလုံးကိုကြိုတင်ဝယ်ယူပြီးသားလေရင်လက်မှတ်မပြနိုင်ရင်ဗီဇာထုတ်မပေးတာကြောင့်မြန်မာတွေနေဆက်ဂိတ်ပေါက်အသုံးပြုလို့မရတာဖြစ်ပါတယ
်။တကယ်ဆိုရင်တချို့နေဆက်မျိုးတွေဟာရန်ကုန်ကိုလာဖို့အလွန်ခက်တဲ့လောက်တစ်ဆက်နိုင်ငံကိုသွားဖို့အလွန်လွယ်ကူပါတယ်။ဥပမာတရင်လိုက်တိုင်းကော့ပေါင်းပြည်ပြည်နယ်မြဝတီရှမ်းပြည်နယ်တချီလိတ်ရှမ်းပြည်နယ်မူဆယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကနေဆက်မျိုးတွေဖြစ်ပါတယ်။တကယ်လို့မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာနိုင်ငံတန်ယုံတွေကဗီဇာရယူပြီးနေဆက်ကနေတစ်ဖက်နိုင်ငံတွေကိုတရားဝင်လွတ်လပ်လပ်သွားခွင့်ရမယ်ဆိုရင်အပြည့်အမြင်ဘုဒ္ဓတအများကြီးတိုးဝါလာမယ်အပြင်ကုန်တယ်စီးပွားရေးလုပ်ငန်းတွေအတွက်လည်းဒီထက်မျက်စိပိုပွင့်လာဒီထက်ပိုလုတ်ကြိုင်လာနိုင်မှာအထေချာပဲဖြစ်ပါတယ်။ဒါကြောင့်ဆိုရအနေနဲ့ဒီမှာနိုင်ငံသားတွေဗီဇာကင်ပြီးနေဆက်ကနေဝင်ထွက်ခွင့်ရရေးဒီတိုင်းတွေကာရန်ထားတယ်ဆိုတဲ့အခြေအနေမျိုးကနေလွတ်မြောက်ရေးသက်ဆိုင်ရာနိုင်ငံတွေနဲ့သဘောတူညီရအောင်ဆွေးနွေးပြင်ပါကြောင်းဥစ္စာတင်ပြလိုက်ရပါတယ်။
ဥစိတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ရဲ့အခုထုတ်လွှင့်ချက်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံလို့ခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲကကိုဝင်းဦးစီဝင်းတော့ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းကိုဈေးဖို့ရအောင်ရှာ
မြန်မာနဲ့နိုင်ငံတကာငွေကြေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းအတွက်ဗတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပ
ါ။မြန်မာပါရှင်။ပြည်ယူရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံးတော့မုံရမြို့ယုံကြည်ရက်ကကိုဖြိုးဝေအောင်ရေးလာတဲ့စာလေးကိုဖော်ပြပေးခြင်းပါတယ်။သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံကိုရုပ်မြင်သံကြားမှာတွေ့ရလို့ဝမ်းသာပါတယ်လို့ဆိုလာပါတယ်
။ပြပင်းနဲ့မိမိကတော့ VOA ကိုရေဒီယိုကနေအမြင်နားထောင်ဖြစ်ပါတယ်။ကျွန်တော်ကတော့ Facebook ကအနေနဲ့ VOA application ကနေပဲသတင်းတွေကိုဖတ်ဖြစ်တာများပါတယ်။သတင်းတွေသတင်းတပ်ပုံတွေကို Facebook မှာဒီတက်ပို့ပြီးတင်ပေးရင်ကျွန်တော်တို့လူငယ်တွေအတွက်ပို့ပြီးအဆင်ပြေမယ်လို့ထင်ပါတယ်။ Share လို့လည်းပိုလွယ်သွားမယ်လို့ထင်ပါတယ်။ VOA အဖွဲ့သားတွေရဲ့တပ်ပုံတွေကိုလည်းအဆင်ပြေရင်ပြေသလိုတင်ပေးစေချင်ပါတယ်။အတန်ကြီးပဲနားထောင်လာခဲ့ရတာအခု ရုပ်တွေပါမြင်ရတော့ပိုပြီးရင်းနှီးလာသလိုခံစားရပါတယ်ဓာတ်ပုံတွေဗီဒီယိုဖိုင်တွေကိုပြပြီးဒါကကိုဇော်ဝင်းလှိုင်ဒါကမတ်စုမြတ်မွန်ဒါကဦးကျော်စံသာဆိုပြီးလူကြီးတွေကိုပြန်ပြပြတော့အားလုံးဝမ်းသာကြပြီးလူချင်းတွေ့ရသလိုခံစားရပါတယ်နောက်မှပဲစာအစီအစဉ်ရေးပါဦးမယ် VOA အဖွဲ့သားများအားလုံးကိုကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံတွေကျမတို့အလုပ်လုပ်နေတဲ့ပုံ interview လုပ်နေတဲ့ပုံစသဖြင့်တစ်ခါတလေလဲငွေနေပွဲကျင်းပနေတာမျိုးတင်ထားလေးရှိပါရဲ့နော်အဲ့မှာကိုဖြိုးဝေအောင်ကတခြားတော်ရရှင်တွေကဝင်ပြီးတော့ကြည့်ရှုနိုင်ပါလိမ့်ရှင်အခုဆက်ပြီးတော့ကြပြလေးတစ်ပုတ်ရေးပို့လာတဲ့တော်ရရှင်ကိုတက်ရဲ့စာကိုဖော်ပြပေးချင်ပါတယ်တော်ရရှင်ကိုတက်ကဒီနေ့ပြာသူလာပြည့်နေ့ကမြန်မာနိုင်ငံရဲ့အမေများနေ့ဖြစ်တာမလို့နေမှာရှိနေတဲ့ကျွန်တော်မိခင်ကြီးဒေါခင်ညိုနဲ့အမေများအားလုံးကိုကျွန်တော်ရေးထားတဲ့ဒီကြပြလေးနဲ့ကာရဝပြုပါတယ်ဆိုပြီးတော့ဇန်နဝါရီလ4ရက်နေ့တုန်းကကျွန်တော်တို့စီကြပြလေးတစ်စောင်အီးမေးလ်ရေးပို့ပါတယ်ဘီစဘတ်နဲ့အမျိုးသမီးတဦးရဲ့ကာတွန်းပုံလေးကိုပါထည့်ဆွဲထားပြီးတော့သူပေးပို့လာတဲ့ကြပြလေးကတော့ချမ်းမြေပျော်ရွှင်သက်ရှိချမ်းမကျွန်တော်တို့ကဘာမှာအမေဆက်ရှိနေပေးပါတဲ့အမေများနေအမတ်တရပေးပို့လာတဲ့ကိုသက်ရဲ့ကြပြတို့လေးပါဒီတော့ရှင်ကိုသက်က VOA အစီအစဉ်ကိုနားဆင်ပြီးတော့လည်းအခုလိုမျိုးသူ့ရဲ့တုံ့ပြန်စာကိုရေးလာပါတယ
်ကျွန်တော်ကြိုက်နေတတ်တဲ့ VOA ရဲ့အစီအစဉ်တွေထဲကတစ်ခုအပါဝင်ဖြစ်တဲ့မညွညွလွင်ရဲ့မတူရာလေးတွေအစီအစဉ်ပြန်လည်ပါဝင်လာတဲ့အတွက်ဝမ်းသာမိပါတယ်ဒါပေမဲ့အရင်လိုကိုကျော်ကျော်သိန်းကိုဇော်ဝင်းလိုင်တို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုပို့ပြီးသဘောကျပါတယ်အခုတင်ဆက်ပုံကမကောင်းလို့တော့မဟုတ်ပါဘူးဒါပေမဲ့တခြားဌာနတွေရဲ့အစီအစဉ်နဲ့နည်းနည်းဆင်နေတာမျိုးရှိလို့ပါဒါကြောင့်မို့လို့အချိန်နေပေးခဲ့ရင်အရင်ကလိုကိုကျော်ကျော်သိန်းတို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုလည်းထုတ်လွှင့်ပေးဖို့အကြံပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီတော့ရှင်ကိုပြန်ချပေးရမယ်ဆိုရင်တော့မန်းညိုညိုလွင်ကမြန်မာနိုင်ငံရန်ကုန်မြို့မှာနေထိုင်နေပြီးတော့ဒီမတူတာလေးတွေအစီအစဉ်ကိုဗီဒီယိုသတင်းဆောင်မနဲ့တကွတင်ဆက်တာမလို့ဒီအမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့ကိုကျော်ကျော်သိန်းတို့ကိုဇော်ဝင်းလိုင်တို့နဲ့မတွေ့ဖက်မိတာဖြစ်ပါတယ်နော်။ဒါမင်းလည်းဒီကိုသက်ပြောလာတဲ့အကြောင်းလေးကိုမန်းညိုသိရအောင်လို့မန်းညိုစီဒီအီးမေးလ်ကိုပို့ပေးလိုက်ပါတယ်။ခုလိုမျိုးတခြားနားဆင်ပြီးတော့အားပေးတုံ့ပြန်ပြီးတော့ဝေဖန်အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဖီယိုကိုစာရင်းနေကြတော်ရရှင်တကုံမျိုးသက်ကတော်ရရှင်ဥလာထုံးရဲ့အစာကိုလည်းဖော်ပြပေးကြပါတယ်။သူကမြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးတော့အဲ့မှာတီးတောင်းလွှာတွေပေးပို့ကြတာသဘောကျလို့ပါဆိုပြီးတော့ရေးလာပါတယ်
။ဒီမနေ့တော်ရရှင်ပေးစာနဲ့အတူတော်ရရှင်နဲ့တောင်းဆိုကြတဲ့တီးတောင်းလွှာတွေကိုနားထောင်ရတော့နေဒေသတွေနဲ့ကြီးလက်ကပြည်သူအတွက်ပွက်လောညံနေတဲ့ FM Radio နဲ့မတူပဲ Whole American နိုင်ငံကြီးကနေတော်ရရှင်တွေအတွက်သတင်းတူသတင်းဦးနဲ့တုဒ္ဒဆောင်လင်းလွှင့်ပေးနေတဲ့ VOA လေလိုင်းပေါ်ကနေကိုချစ်တဲ့မိတ်ဆွေတငယ်ချင်းနာမည်လေးတွေနဲ့ဖြစ်နိုင်သမျှတောင်းဆိုကြတဲ့သချင်းလေးတွေနားထောင်ရကြတာသိတ်ကိုအရသာရှိမှာပဲလို့တွေးမိတယ်လို့ကေတုမတီကကျမ်းမာနေတော့လူပြိုကြီးကိုမျိုးတန်သတင်းလေးပါတည်လဲရတော့ကြည်နူးကျင်တဲ့ချင်းဖြစ်ရလို့စာရေးလိုက်ပါတယ်။ကွယ်လွန်သွားတာဆောလွန်နဲ့အစိုးရလွှမ်းမိုးသချင်းတွေအားလုံးလောက်ကြိုက်သူမျိုးအခုဟိုကိုကြီးရဲ့မက်ခင်နှင်းစီသချင်းကိုနားထောင်ရတော့ကျွန်တော်သိထားတဲ့ဟိုကိုကြီးတန်းဖေလေးအတန်ပေါ်တာဆွဲခံပြီးဟိုညီမလေးနေအကျေကျုပ်ခံနေရတဲ့ကာလတစ်လျှောက်တန်းဖေလေးပြန်ဆိုခိုင်းခံရတဲ့မက်ခင်နှင်းစီသချင်းနဲ့သချင်းအစုံမှာနှင်းစီပန်းလေးကိုချပြီးနှင်းချေလိုက်တဲ့ဗီဒီယိုနေ့တိုင်းလိုလို TV မှာပြတာအမှတ်ရမိပါတယ်။ပြီးတော့ VOA ပတ်စင်ကဏ္ဍမှာဆရာစီသူအောင်မြင့်ကအားလုံးတည်ပြီးဖြစ်ကြတဲ့အတိုင်းပို့ချုံမှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါန်ဆန်းစစ်ကြီးကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်အချိန်များစွာနေအကျေကျုပ်ချထားပြီးလွမြောက်နေခြင်းတွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်နောက်ဆုံးဂုံဂုံ2003ခုနှစ်မေလတုန်းကဆိုရင်ဒီပဲရင်မှာလောက်ကျန်တက်ဖြတ်ဖို့ဒီစူးစမ်းခဲ့ပါသေးတယ်ဆိုတဲ့သတင်းသုံးသပ်ချက်ကြိုက်လွန်းလို့သမိုင်းအချက်လက်တွေမှတ်တမ်းတင်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါကြောင်းလဲပြောပြစေခင်ဗျာ
ဗီယိုရဲ့ပင်တိုင်းတော်ရရှင်ဥလာထွန်းရဲ့စာကိုဖော်ပြပေးခဲ့တာပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာတော့အနောက်တိုင်းတိလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ် Billboard Hot ဖြစ်ဆုံးတေးတရာစီးနမနံပါတ်1ချိတ်နေတဲ့သတင်းပဲဖြစ်ပါတယ်ရှင် Mark Ronson နဲ့အတူ Bruno Mars အားဖြည့်ပြီးတည်ဆိုပေးထားတဲ့ Uptown Funk ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါအောင်နော
် This is that ice cold Michelle fight for that white gold This one for them hood girls them good girls straight masterpieces Stylin' wildin' living it up in the city Got Chucks on with Saint Laurent gotta kiss myself I'm so pretty I'm too hot Call the police and the firemen I'm too hot Make a dragon wanna retire man I'm too hot Say my name you know who I am I'm too hot And my band bought that money break it down Girls hit you hallelujah
girl, set you hallelujah. Ooh, girl, set you hallelujah. Ooh, 'cause Uptown Funk don't give it to you. Ooh, 'cause Uptown Funk don't give it to you. 'Cause Uptown Funk don't give it to you. Saturday night and we in the spot. Don't believe me, just watch. Some nigga in it.
Take a sip, sign the check.
Julio, get the stretch.
Right to Harlem, Hollywood, Jackson, Mississippi. If we show up, we gon' show out. Smoother than a fresh drop.
Skip it. I'm too hot.
Hot damn.
Call the police and the firemen. I'm too hot.
Hot damn.
Make a dragon ball to retire, man. I'm too hot.
Hot damn.
Trick, say my name. Set you hallelujah.
Ooh.
Girl, set you hallelujah.
Ooh.
Girl, set you hallelujah.
Ooh.
'Cause Uptown Funk don't give it to you.
Ooh. 'Cause Uptown Funk don't give it to you.
Johnson နဲ့ Bruno Mars တို့သီဆိုထားတဲ့ Uptown Funk ဆိုတဲ့သချင်းနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့ VOE သတင်းရှင်တွေမြေတားတေးလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အခုဆက်ပြီးတော့သတင်းရှင်တွေရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံတက္ကသိုလ်ကအဖြစ်အပျက်လေးကိုပြောခြင်းပါတယ်။ဆိုပြီးရင်ဖွင့်စာရေးလာတဲ့သတင်းရှင်ရဲ့စာကိုအရင်ဖော်ပြပေးပါမယ်
။အဝေးစဉ်ပညာရေးအကြောင်းလေးထည့်ပြောပေးပါခင်ဗျာ။ဂုကစ်ပညာရေးကခိုးကူးချနိုင်မှသာအောင်ပြီးဘွဲရမယ်ထင်ပါတယ်။ခိုးကူးနိုင်တဲ့ចောင်းသားတွေကတော့မအောင်နိုင်တော့ဘူးပေါ့အခန်းဆောင်ကြတဲ့ဆရာဆရာမတချို့ကခိုးကူးတာကိုဖမ်းမိမယ်တချို့ကတော့မဖမ်းပါဘူးမဖမ်းမှုဆိုရင်အခန်းဆောင်ထည့်ဖို့မလိုဘူးလို့လည်းထင်ပါတယ်တကယ်စัจချက်တဲ့ចောင်းသားတွေကနာတာပေါ့ဒီចောင်းသားတွေဘွဲရရင်တခိုးတွေပဲဖြစ်ကုန်မယ်ထင်ပါတယ်ဗျာပြီးတော့စာစစ်တဲ့ဆရာမတွေလည်းအိတ်ငိုက်ပြီးစစ်တာမသိဘူးဗျအတမ်းတက်ပဲရှောက်လဲနေတဲ့ចောင်းသားကလည်းအောင်နေစာသင်တဲ့ပညာရေးစနစ်စာစစ်တဲ့ပညာရေးစနစ်အောင်ပေးတဲ့စနစ်မှန်ကန်မှုရောရှိပါမလားကျွန်တော်မြင်တာကတော့ခိုးကူးနေကြတာကြီးပါပဲuniversity ဆိုတာပညာသင်ပေးနေတာလားခိုးနီးသင်ပေးနေတာလားလို့ပဲမေးလိုက်ချင်ပါတယ
်တက္ကသိုလ်မှာခိုးကူးလို့ကျောင်းသားတွေစာမတက်ပါဘူးလို့ဒီသောရရှင်တယောက်ရေးလာတာပါနောက်ထပ်ရင်ဖွင့်လာတဲ့သောရရှင်ကတော့မလေးရှားမှာသွားပြီးတော့အလုပ်လုပ်ခဲ့တဲ့သောရရှင်မောင်တန်းထူပါပြီနေထိုင်ခွင့်အလုပ်လုပ်ခွင့်မပြည့်စုံလို့မလေးရှားမှာအဖမ်းခံရပါတယ်လို့ဒီသောရရှင်ဆိုလာပါတယ
်ကျွန်တော်မလေးရှားမှာတရားမဝင်အလုပ်လုပ်တော့ဖမ်းခံရပြီးတော့ထောင်တလချခံရပါတယ်ထောင်ကြပြီးရင်မြန်မာနိုင်ငံကိုပြန်ရမယ်လို့ထင်ခဲ့ပေမဲ့မပြန်ရဘဲကက်မင်းမှာစောင့်နေခဲ့ရတာလေးလာတောင်ကြာခဲ့ပါတယ်။အဲ့ဒီမှာမကြာသေးမဲနဲ့ကြာခဲ့ရတာပါ။ကျွန်တော်ထက်ပူဆိုးပြီးတော့9လ6လကြာတဲ့သူတွေလည်းရှိပါတယ်။ဖြစ်ပုံကမြန်မာနိုင်ငံကိုပြန်ဖို့စောင့်နေတဲ့သူတွေကိုနှစ်ပတ်တခါမလေးရှားမြန်မာတန်ယုံကငှားထားတဲ့ကိုယ်စားလှယ်မြန်မာတအူးလာပြီးတော့တွေ့ပါတယ်။သူပြောရနံပါတ်1 passport စာအုပ်ရှိတဲ့သူနံပါတ်2မှတ်ပုံတင်ပါတဲ့သူမြန်မယ်။ဘာမှမပါတဲ့သူကတော့ fountain ရမယ်။အဲ့ဒီလိုဖောင်တင်တဲ့ခါကျရင်အနည်းဆုံး3လကျော်ကြာပါတယ်။နောက်ပြီးအရင်ကတင်ခဲ့တဲ့သူကမရဘဲနဲ့နောက်ကတင်ခဲ့သူကအရင်ရသွားတာမျိုးလည်းရှိပါတယ်။ကျွန်တော်ဆိုရင် passport စာအုပ်ရှိပါတယ်။အဲ့ဒီစာအုပ်ကိုတန်ယုံကလွှတ်တဲ့သူကယူသွားပြီးတော့3ဘတ်ပဲစောင့်မြန်မာနိုင်ငံကိုပြန်လို့ရမယ်လို့ပြောပါတယ်။ကျွန်တော်စောင့်တာ3လပြည့်တော့မနေနိုင်လို့တပွင့်ရှိတဲ့ရဲအရာရှိကိုအကူအညီတောင်းပြီးတော့အဲ့ဒီလူနဲ့တွေ့ခွင့်ပေးပါလို့ပြောတော့သူနဲ့ဒုတိယချိန်တွေ့ခွင့်ရပါတယ်။အဲ့ဒီတော့မှသူကကျွန်တော် passport ပျောက်သွားပြီးဖောင်လည်းပျောက်သွားတယ်လို့ပြောပါတယ်ဗျ။ဒါဆိုဘာလို့ပေးရမှာလဲလို့မေးတော့ဖောင်ပြန်တင်ရမယ်လို့ပြောပါတယ်။ဒါမျိုးမလေးရှားမှာရှိတဲ့မြန်မာတန်ယုံကတိတလားမတိဘူးလားကျွန်တော်မသိပါဘူး။နောက်တစ်ခုကလေရင်လက်မှတ် RM650U ပြီးတော့မင်းတို့မြန်မာနိုင်ငံကလေရင်ခွင်းမှာဘာမှမပူနဲ့အားလုံးစီစဉ်ထားတဲ့ရွာကိုပြန်ဖို့မပူနဲ့လို့ပြောပါတယ်။ဒါပေမဲ့ကျွန်တော်ပြန်လာတဲ့2014ခုနှစ်စက်တလပိုင်း24ရက်နေ့မှာပြန်လာတော့မြန်မာပြည်လေရင်ခွင်းမှာဘာမှမလုပ်ပေးပါဘူး။နေပြန်မယ့်လူတွေလည်းပါပါတယ်။ပတ်စံမပိုင်ရင်ဘလူပြန်ကြရမှာလေဗျာ
အဖမ်းခံရပြီးတော့လေမြန်မာနိုင်ငံကိုပြန်ရောက်တဲ့ဒီဘာတစ်ခုမှအဆင်မပြေပဲနဲ့ဒီပတ်စံတွေလဲကုန်ဒုက္ခတွေလဲရောက်ဖြစ်ခဲ့ရပါတယ်ဆိုပြီးတော့ဒီသောရရှင်ကိုတန်ထူသူ့ရဲ့အတွေ့အကြုံကိုတခြားသောရရှင်တွေလဲသိအောင်လို့ဝေမျှလာတာဖြစ်ပါတယ်ရှင်မကြာခင်မှာပဲသောရရှင်တွေကိုမြန်မာသချင်းတွေတစ်ပုဒ်နဲ့ဖြောပြပေးပါမယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာ တည်သချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင်ဒီလိုတော့ရရှိနေတဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့ရရှိနေကိုမြန်မာတချင်းလေးတို့နဲ့ဖြောပြပေးကြပါရှင်အခုတစ်ခေါက်တေးတောင်းလာတဲ့တော့ရရှိကတော့ကိုခိုင်ကျော်ထွန်းဖြစ်ပါတယ်သူကရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပြင်လျားရှည်ရွာကခိုင်ကျော်ထွန်းပါတယ်သူကထိုင်းနိုင်ငံသားကိုကျွန်တော်ကိုခိုင်နိုင်ထွန်းအတွက်မြစ်တာတိလက်ဆောင်ပါခြင်းပါတယ်တဲ့အင်ကိုပြန်ခဲ့တော့ဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်ကိုခိုင်ကျော်ထွန်းတောင်းဆိုထားတဲ့အင်ကိုပြန်ခဲ့တော့ဆိုတဲ့တချင်းလေးနဲ့ဖြောပြပေးခြင်းပါတယ်နော်ဒီတေးတောင်းတဲ့သောရရှင်ကတေးချစ် view သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ကျွန်တော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့ဝေါ်ဟာရကျွဲဝါတဲ့မြန်မာစကားအကြောင်းဆရာကြီးဦးဝင်းဖေကပြောပြထားပါတယ်
။တို့ရရှင်တို့ခင်ဗျာစကားနောက်တရားပါဇဘူရိနမိတ်တူဆိုတဲ့စကားတွေကိုမြန်မာပြည်အတော်အလေးထားတာကြပါတယ်။အလွန်ကြုံယုံကြည်ကြသူတွေအတွက်ကတော့အကျိုးထိခိုက်တာတွေတောင်ရှိလာတတ်ကြပါတယ်။ဇဘူဒိတ်နမိတ်ဆိုတာအရရရလုကြမှာယာရုမပြောင်းရအောင်ပြောင်းမှုစားဆိုတာမျိုးပန်းသီးစားရင်ပင်ပန်းတတ်တယ်ဆိုတာမျိုးတပြက်ပင်ဆိုင်လို့ရှိရင်သားပြတ်တတ်တယ်သားသမီးဆုံးတတ်တယ်ဆိုတာမျိုးတွေဟာအ ਨੇ ဆုံးရည်စရာတော့ဖြစ်ကြပါတယ်။မြန်မာဘာသာစကားမှာဝေါ်ဟာရတွေအတော်ကြွယ်ဝတယ်လို့ပြောကြပါတယ်။ဒါကြောင့်သဘာဝအစာအိမ်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နားကြားရိုင်းစေတဲ့တိုက်ရိုက်စကလုံးတွေအစားဝန်းတို့စီးတို့ဒီတဲ့သိမ်မွေ့ပြီးတော့ကျင်ကြီးကျင်ငယ်အခင်းလေးအခင်းကြီးဆိုတာမျိုးတွေရှိပါတယ်။ဝေါ်ဟာရကြွယ်ဝခြင်းဟာလူမျိုးတစ်မျိုးရဲ့ယဉ်ကျေးမှုအဆင့်ကိုပြတဲ့စံညွန်းတစ်ခုဖြစ်ပါတယ်။မြမတွေဟာယဉ်ကျေးသိမ်မွေ့ခြင်းရင်ဘယ်လိုဝေါ်ဟာရတွေကိုသုံးရမလဲ။ယုံရင်ကြမ်းတမ်းရိုင်းပြခြင်းဘယ်လိုစကလုံးကြမ်းတွေကိုသုံးမယ်ဆိုပြီးတော့ခွဲခွဲခြားခြားရှိပါတယ်
မြမာရီရိုက်မိဆိုရင်ကန်းကုံအောင်အဆဲကျန်းနာအာကျန်းနာနှုတ်ကျန်းနာရှာကျန်းနာရှာရမ်းနာတွေရှိပါတယ်ဖေးကင်တုတ်တာအမေကင်တုတ်တာတစ်မျိုးလုံးကင်တုတ်တာတွေဟာအလွန်ကြမ်းတမ်းရိုက်ဆိုင်ပါတယ်ဒါပေမဲ့တနည်းအားဖြင့်ဝါရလက်နဲ့စုံလင်းနဲ့ပြင်းထန်တယ်လို့လည်းတွေးစရာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကမန္တလေးမြို့မှာနွားသတ်လိုက်စင်ရတဲ့လူရဲ့နွားသတ်တဲ့နေရာဝင်းကြီးကိုလိုက်စင်ရနွားသားယုံလို့ဆိုင်းမှုအကြီးကြီးတတ်တာပါလေ။နောက်တော့ပိုင်ရှင်ပြောင်းသွားပါလေ။အဲ့ဒီပိုင်ရှင်လက်ထက်ကြတော့အမဲသားထုတ်လို့ရေးလုပ်ငန်းလို့အမိပြောင်းလိုက်ပါလေ။ဒီတော့မှနေစတူကဖြတ်သွားဖြတ်လာလူရင်းမြင်တွေ့နေကြတဲ့အရသားတွေကဟုတ်ပေသားပဲ။နွားသားယုံဆိုတဲ့ဇကားတဲ့အမဲသားထုတ်လို့ရေးဆိုတဲ့ဇကားလုံးဟာအများကြီးယဉ်ကျေးပေတာပဲလို့သတိပြုမိသွားကြပါလေ။အဲ့ဒါကိုကြည့်ပြီးတော့ဝက်သားယုံလို့ရေးထားတဲ့လိုင်စင်ရတရုတ်ကြီးရဲ့လုပ်ငန်းကိုလေဝက်သားထုတ်လို့ရေးလုပ်ငန်းလို့ပြောင်းလိုက်ပါသေးတယ်ဗျာရှေးကငွေကြေးကျွယ်ဝချမ်းသာတဲ့အမျိုးသမီးကြီးကကုသိုလ်ပြုကျင်တာနဲ့အဖိုးအိုအဖွားအိုများကိုစိတ်နှစ်ပါးချမ်းချမ်းသာသာနေထိုင်နိုင်ကြစေဖို့ဌာနကြီးတစ်ခုဖွင့်ဖို့လှူဒန်းခဲ့ပါတယ်ဒါပေမဲ့အဲ့ဒီဌာနကြီးကိုအမိတတ်တော့လူအိုယုံလို့အမိတတ်လိုက်ပါတယ်လူအိုတွေနေရမယ့်နေရာမျိုးလူအိုယုံလို့အမည်တက်တာကတော့မှန်ပါတယ်ဒါပေမဲ့ဝေါ်ဟာရကနဝင်းရိုက်ပါတယ်နောက်ဖွင့်တဲ့အဲ့ဒီလိုဌာနတွေကိုတော့ဘိုးဘွားရိတ်သားလို့ပြောင်းပြစ်လိုက်ပါတယ်အများကြီးနဝင်းချိုးသွားပါတယ်မြန်မာနိုင်ငံကိုအင်္ဂလိပ်တွေအုပ်စိုးထားခြင်းကအရက်သေးစားဘိမင်းကစော်လှော်စားစတာတွေနဲ့ပတ်သက်ပြီးတော့အရေးယူအပြစ်ပေးတဲ့ဌာနကိုရှေးမြန်မာမင်းများသုံးဆွဲခဲ့တဲ့ဝေါ်ဟာရအတိုင်းရည်မျိုးဌာနလို့သုံးပါတယ်မူရထုံထိုင်းစီတဲ့ပစ္စည်းတွေအလုံးကိုအတူချုပ်ပြီးတော့ရည်မျိုးလို့သုံးလိုက်တာအလွန်ထိရောက်တိကျမှုရှိလာပါပြီလေဒါပေမဲ့နောက်ပိုင်းကျတော့ရည်မျိုးဌာနဆိုတာကိုဖျက်သိမ်းပြီးတော့မူရဇေဝတိုက်ဖျက်ရေးဌာနဘာညာနဲ့လှုပ်လိုက်တော့ငကိုရှိရင်ဆွဲတဲ့ပို့ပြီးတော့ညံ့သွားပါတယ်ဒီလိုပဲမြမဝေါ်ဟာရတွေမှာခေတ်ကာလအလျောက်အသည့်အစမ်းတွေထွင်ကြပြောကြသုံးလုံးကြတာတွေရှိပါတယ်ဘန်စကားဗလတ်စကားစသဖြင့်ပထမတော့ခေါ်ကြပါလေနောက်တော့အများဆုံးဖြစ်လာတာကြပါလေအဲ့ဒီမှာခေတ်ကာလမကောင်းရင်မကောင်းသလိုဝေါ်ဟာရအသစ်တွေဟာညံ့ဖြစ်နေတတ်ပါလေဒီခေတ်ဝေါ်ဟာရအသစ်တွေကိုအကဲခတ်ကြည့်နိုင်ပါလေဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင
်ဆရာဝင်းပြပြောပြခဲ့တဲ့အပတ်စဉ်တက်ကြီးစကားကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့ VOE ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါမယ
်ဂျော်ဒန်မြစ်အနောက်ဘက်ကဂျူးချေဆိုင်နေရာမှာ Islamic State Cell တစ်ခုကိုဖြိုခွင်းနိုင်လိုက်ပြီးတော့အကြမ်းဖက်ဆက်နွယ်မှုတွေနဲ့ Arab 9ယောက်ကိုတရားဆွဲလိုက်တယ်လို့ Israel ကပြောပါတယ်November နဲ့ December လတွေမှာမတင်ကားတွေကိုဖမ်းဆီးခဲ့တယ်လို့ Israel ထောက်လှမ်းရေးဌာနရှင်ဘက်ကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့မှာဒီတရားဝင်ဆွဲချက်မတင်နိုင်ခဲ့အထိဒီကိစ္စမပေါက်ကြအောင်လို့သတင်းထုတ်ပြန်ခြင်းမရှိခဲ့ပါဘူး Israel နိုင်ငံသား Arab လူမျိုးတွေဟာ Jewish Israel တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ဖို့နဲ့ Syria ကိုနောက်ပိုင်းမှာတွားရောက်တိုက်ခိုက်ဖို့အစီအစဉ်တွေလုပ်ခဲ့တယ်လို့ Israel အာဏာပိုင်တွေကပြောပါတယ် Iraq နိုင်ငံမှာဒီ9လလောက်ကြာအောင်ဖမ်းဆီးထားတဲ့ယာဇီဒီ200ထက်မနည်းကိုIslamic State စစ်သွေးကြွတွေကပြတ်လွတ်ပေးလိုက်ပါတယ်။စနေနေ့တုန်းကပြတ်လွတ်လာသူအလုံးနီးပါးဟာအသက်အရွယ်ကြီးရင်နေကြသူတွေ၊မကျန်းမာသူတွေနဲ့ကလေးငယ်တချို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယာဇီဒီတွေကိုဒီမော်ဆူးမြို့ကနေဖမ်းဆီးခေါ်သွားပြီးတော့မှအခုမော်ဆူးကနေပြတ်လွတ်ပေးတာဖြစ်တယ်လို့ပြတ်လွတ်လာကြတဲ့သူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တွေကဒီ Rizal ကွင်းထဲမှာတော့မိုးရွာနေတဲ့ကြားကပဲတန်းနဲ့ချီတဲ့ Roman Catholic ဘာသာဝင်တွေဟာပိုယဟမင်းကြီး Francis ဦးဆောင်တဲ့ဝိပုစုတောင်းပွဲကိုလာခဲ့ကြပါတယ်။ပိုယဟမင်းကြီးရဲ့ရင်တန်းဖြတ်သွားတာကိုစောင့်ကြည့်နေကြသူတွေရောဝိပုပွဲကိုလာကြသူပေါင်းဒီဖိလစ်ပိုင်လူမျိုးတွေအပြင်တခြားနိုင်ငံတွေကပါ6တန်းလောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။စီးရဲပွဲတင်မှုအဂတိလိုက်စားမှုလက်လျူရှုမှုတွေဆက်ပစ်စေမဲ့လူအဖွဲ့အစည်းကိုစန့်ကျင်ကြဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးကြဖို့အတွက်ပိုယဟမင်းကြီးကတိုက်တွန်းသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပါတယ်အင်ဂျင်နီယာကတော့ဝက်ကနာရောဘတ်စ်ဖြစ်ပါတယ်ရှင်ဗီယိုအမေရိကန်အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ 3240 48တို့ကနေဖမ်းယူနာဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.